Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်ဧပြီလ10ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အတန်လွှင့်အစီအစဉ်တွေကိုရုပ်တံကပါဓာတ်ရိုက်ရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်။ဒီညရဲ့အစီအစဉ်မူကကျွန်မစုမမရှင
်။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကခင်မောင်စုမင်းပါ။ဒီကနေ့ညနောက်ဆုံးရထိတ်တဲရောက်သတင်းတွေကတော့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကမှတ်တမ်းတချို့ပေါက်ကြားနေပါတယ်။ Roman Catholic မြန်မာနိုင်ငံရဲ့ဂိုင်းချုပ်ကဲချားမောင်ဘိုကနေပြီးတော့ဒီ Easter Sunday Easter တနင်္ဂနွေနေ့နဲ့ပတ်သက်ပြီးဆူတောင်းစကားပြောကြားလိုက်ပါတယ်အမေရိကန်နိုင်ငံကြီးဝန်ကြီးကမြန်မာပြည်တကြံအကြောင်းဆူတောင်းစကားပြောကြားလိုက်ပါတယ်အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါမတ်စုမုံရေ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းနေနဲ့အတူတနင်္လာညရဲ့သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ချင်းပြည်နယ်ဖလန်းမြို့နယ်ထဲမှာစစ်ကောင်စီတပ်ကဂျက်လီရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ဒေသခံ12ဦးသေဆုံးပြီးတော့အများအပြားဒဏ်ရာရခဲ့ပါတယ်
စစ်ကောင်စီရဲ့ချင်းပြည်နယ်မှာထန်လန်မြို့နယ်နဲ့ဖလန်မြို့နယ်မှာတုံးနေရမှာအနည်းဆုံး30ကျော်ပေါ့နော်လေရင်တိုက်ခတ်မှုတွေပြုလုပ်တယ်
ဝေဘူလာယူဆိုရင်တော့
ထန်တလန်ဘက်မှာပါဘုံကျဲတိုက်ခိုက်ခဲ့တဲ့ဒီသတင်းအပြည့်စုံနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုဘက်မှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တို့ကြားမှာတိုက်ပွဲပြင်းထန်နေတာနောက်ရှမ်းပြည်နယ်တောင်ပိုင်းဘက်မှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေတာကရင်ပြည်နယ်ရွှေကုန်းကိုတိုက်ပွဲကနေပြေးလာတဲ့မြန်မာဒုက္ခသည်တွေကိုထိုင်းအာဏာပိုင်တွေကပြန်ပြီးတော့ပို့နေတဲ့အကြောင်းမြန်မာပြည်တဝန်းအပူချိန်တိတိကျကျသာမြင့်တက်လာနေတဲ့ဒီနေ့ဒီလိုသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုဒီဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးပါမယ်ရှင
်ဘယ်လာရုသမ္မတအလက်ဇန်ဒားလူကာရှန်ကိုကသူ့နိုင်ငံအနေနဲ့ရုရှားစီကနေလုံခြုံရေးအမကန်ချက်လိုအပ်နေတယ်လို့တနင်္လာနေ့ကပြောကြားလိုက်ကြောင်းနိုင်ငံပိုင်မီဒီယာဘယ်တာမှာဖော်ပြလိုက်ပါတယ်လူကာရှန်ကိုအနေနဲ့ရုရှားကာကွယ်ရေးဝန်ကြီးစာဂျေရှုဂိုကိုတွေးဆုံစင်မှာအဲ့ဒီလိုမှတ်ချက်ပြောကြားလိုက်တာဖြစ်ပါတယ်ဘယ်လ်တာသတင်းအရဘယ်လာရုစ်နိုင်ငံကိုကျူးကျော်မှုရှိလာခဲ့ရင်ရုရှားကနေအကာအကွယ်ပေးဖို့လိုအပ်တဲ့အကြောင်းရုရှားသမ္မတဗလာဒီမာပူတင်နဲ့ပြီးခဲ့တဲ့သတင်းပတ်ဆွေးနွေးခဲ့တယ်လို့သမ္မတလူကာရှန်ကိုကပြောခဲ့ပါတယ်ဘယ်လာရုစ်နိုင်ငံမှာနီးပြူဟာမြောက်နျူကလ িয়ার လက်နက်တွေဖြန့်ကျက်ချထားမယ်လို့ကြေညာခဲ့တဲ့အတွက်ရုရှားသမ္မတပူတင်အပေါ်ပြီးခဲ့တဲ့လကဝေဖန်မှုတွေထွက်ပေါ်လာခဲ့ပါတယ်လွန်ခဲ့တဲ့တစ်နှစ်ကျော်ကလည်းစီးရီးလေးချင်းမှုပြုလုပ်တာပဲဖြစ်ပြီးယူကရိန်းကိုတိုက်ခိုက်ဖို့အစီအစဉ်မရှိကြောင်းနှစ်နိုင်ငံအခြေအလဲပြောထားခဲ့ပြီးမှယူကရိန်းကိုဝင်တိုက်တဲ့အခါရုရှားကဘယ်လာရုစ်ကိုစစ်ပြင်ဒေသအဖြစ်အသုံးပြုခဲ့တာဖြစ်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့ရက်ပိုင်းတုန်းကလူမှုကွန်ရက်တွေပေါ်မှာပေါက်ကြားခဲ့တဲ့အမေရိကန်စစ်ဌာနချုပ်ပန်တဂွန်ကလုံခြုံရေးဆိုင်ရာမှတ်တမ်းတွေနဲ့ပတ်သက်လို့အမျိုးသားလုံခြုံရေးပေါ်မှာဘလောက်ထိတက်ရောက်နိုင်ခြေရှိသလဲဆိုတာကိုအကဲဖြတ်နေပါတယ်လို့အမေရိကန်ကာကွယ်ရေးဌာနကတနင်္ဂနွေနေ့ကပြောလိုက်ပါတယ်ထိတ်တန့်လျှို့ဝှက်ချက်စသဖြင့်ခေါင်းစဉ်တက်ထားတဲ့ဒီမှတ်တမ်းတွေကိုဓာတ်ပုံရယူပြီးတော့ Twitter နဲ့ Telegram လူမှုကွန်ရက်တွေပေါ်မှာပြီးခဲ့တဲ့ရက်ပိုင်းတွင်းကဖော်ပြခံခဲ့ရတာဖြစ်ပါတယ်ဒီအချက်လက်တွေရဲ့ကအစ်စ်အမှန်တွေဟုတ်မဟုတ်ဆိုတာပါဝင်အခြေအနေတွေအားလုံးကိုပြန်ပြီးတော့သုံးသပ်နေပါတယ်လို့ပန်တဂွန်လက်ထောက်ပြောခွင့်ရဆာဘရီနာဆင်းကထုတ်ပြန်ကြမှာဖော်ပြပါတယ်အမေရိကန်စစ်ဌာနချုပ်ပန်တဂွန်အတွက်ကတော့အမျိုးသားလုံခြုံရေးကအမြင့်ဆုံးဦးစားပေးဖြစ်ပါတယ်အခုလိုမျိုးလုံခြုံရေးဆိုင်ရာမှတ်တမ်းတွေပေါက်ကြားမှုနဲ့ပတ်သက်ပြီးတော့ပူးပေါင်းဖော်ထုတ်သွားဖို့မဟာမိတ်တွေနဲ့လက်သွဲဆောင်ရွက်ပြီးတော့ဒီလိုဆောင်ရွက်နေတယ်ဆိုတာကိုလည်းသက်ဆိုင်ရာလွှတ်တော်ကော်မတီတွေကိုအကြောင်းကြားထားပြီးဖြစ်တယ်လို့ပြောပါတယ်ဒီပေါက်ကြားခဲ့တဲ့အထက်မှာတော့ယူကရိန်းစစ်ပွဲအပေါ်မှာအမေရိကန်နဲ့ NATO တပ်ဖွဲ့တွေအကူအညီပေးနေတဲ့အသေးစိတ်အချက်လက်တွေအပြင်ယူကရိန်းစစ်ပွဲအပေါ်မှာအမေရိကန်မဟာမိတ်တွေရဲ့စစ်ရေးဆိုင်ရာအကဲဖြတ်ချက်တွေလည်းပါဝင်ပါတယ်ရှင်
။အီရန်နိုင်ငံမှာနှစ်သက်ကူအလိုက်ရဲ့အပြီးစာတင်ကြောင်းတွေပြန်ဖွင့်တဲ့အချိန်မှာအမျိုးသမီးကျောင်းသူတွေအပေါ်ဓာတ်ဥအစိမ့်နဲ့ပြစ်မှတ်ထားတိုက်ခိုက်ခံရမှုထပ်မံဖြစ်ပွားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဘယ်သူလက်ချက်ဆိုတာကိုချက်ချင်းမသိရသေးပေမဲ့တချို့ကတော့အစိုးရကလှုပ်ဆောင်တယ်ဆိုပြီးတန်လျာရှိနေပါတယ်။ဒီလိုဓာတ်ဥအစိမ့်နဲ့တိုက်ခိုက်မှုတွေကနိုင်ငံတော်စာတင်ကြောင်းတွေကိုပြစ်မှတ်ထားလှုပ်ဆောင်နေတာပါ။ကျောင်းဆောင်တွေကနေတဆင့်ပြန့်နှံ့ခဲ့တဲ့အမျိုးအမည်မတိသေးတဲ့ပစ္စည်းတွေကနေအစိတ်အသင့်ဖြစ်ခဲ့တယ်လို့သတင်းတွေကဖော်ပြပါတယ်အစိတ်အသင့်ကျောင်းသူတွေအသက်ရှူရခက်ခဲတာနဲ့တခြားအသက်ရှူလမ်းကြောင်းဆိုင်ရာယောဂါလက္ခဏာတွေကြောင့်ဆေးရုံတင်ထားရတယ်လို့လည်းဖော်ပြပါတယ် မလာအစောပိုင်းတုန်းကလည်းအီရန်စာတင်ကျောင်းတွေမှာအစိတ်အတောက်ဖြစ်စေတဲ့အနံ့ပြင်းတဲ့အခိုးအငွေတွေနဲ့တိုက်ခိုက်ခံရလို့အမျိုးသမီးငယ်တွေဖျားနာတာဇက်တိုက်ကြုံတွေ့ခဲ့ရပါတယ်ခင်ဗျာ
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်ကနေသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်မြန်မာနိုင်ငံမှာနှစ်တကူအတာတကြံကာလဆင်နွှဲနေကြချိန်မှာအမေရိကန်ပြည်ထောင်စုဟာနှစ်တစုမုံနဲ့အတူမြန်မာလူထုနဲ့တသားတည်းရပ်တည်နေပါကြောင်းအမေရိကန်အစိုးရကိုစားစူတောင်းမြစ်တာပို့တာပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကစူတောင်းလွှာပေးပို့ထားပါတယ်တကြံဆိုတာအသစ်တပံဖန်တီးတဲ့အချိန်ဖြစ်ပြီးငြိမ်းချမ်းရေးနဲ့တာယာဝါဖြိုးမှုတို့ရဲ့စံတွေကိုပြန်လည်သုံးသပ်ကြည့်ဖို့အချိန်လည်းဖြစ်ပါတယ်လို့လည်းဝင်းကြီးပလန်ကင်ရဲ့ဆူတောင်းလွှာမှာဖော်ပြထားပါတယ်စစ်ကောင်စီကြဲကြဲပြန့်ပြန့်လှုပ်ဆောင်နေတဲ့အကြမ်းဖက်မှုတွေကြားမှာစစ်အာဏာသိမ်းမှုနဲ့အယက်သားတွေအပေါ်ချိုးနှိမ်နှိပ်စက်မှုတွေကိုစစ်တပ်ကအပြစ်ပေးဖို့နိုင်ငံတကာနဲ့ပူးပေါင်းပြီးဆက်လက်ဆောင်ရွက်နေပါတယ်ဒီမိုကရေစီအရေးကြိုးပမ်းမှုတွေကိုဆက်လက်ထောက်ခံသွားပါမယ်ဒီပြည်ပခအဆုံးတက်ရေးဗက်ပေါင်းစုံကပါဝင်ဖြည့်ရှင်းဖို့လှုပ်ဆောင်နေတာကိုလည်းဆက်ပြီးပံ့ပိုးပေးပါမယ်လို့လည်းပြောထားပါတယ်အခုလိုအခက်အခဲကြုံတွေ့နေရချိန်မှာအမေရိကန်ပြည်ထောင်စုကမြန်မာလူထုအပေါ်အယိုးသားဆုံးမြစ်တာပို့တာနေပါတယ်လို့လည်းဝင်းကြီးပလင်ကင်ရဲ့ဒကြန်စုမော်မှာပြောပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့လွတ်မြောက်ရေးအတွက်ခရစ်ယာန်ဘာသာဝင်တွေရဲ့နေထူးနေမြတ်ဖြစ်တဲ့ Easter တနင်္ဂနွေနေ့မှာတော့မြန်မာနိုင်ငံမှာရှိတဲ့ Roman Catholic ဘာသာဝင်တွေရဲ့အကြီးအကဲယဟန်အမတ် Charles Mambo ကမြစ်တာရက်ခံလိုက်တယ်လို့အာရှ Catholic ဘာသာဝင်တွေရဲ့UCA News မှာဖော်ပြပါရှိပါတယ်လူတဦးချင်းအနေနဲ့ပြီးတော့တနိုင်ငံလုံးအနေနဲ့နာကျင်မှုတွေအမုန်းတရားပေါ်ပေါက်နေစေတဲ့ကြောက်တုံးကြောက်ခဲတွေကိုအဝေးကိုလိမ့်သွားအောင်လို့တွန်းချလိုက်ကြပါစို့ယေရှုခရစ်တော်ရဲ့ငြိမ်းချမ်းရေးမိန့်ကြားချက်တွေနှလုံးသားထဲမှာလာမကလမ်းတွေအိမ်တွေနဲ့နိုင်ငံတိုင်းမှာပြန့်နှံ့ကြပါစေဆိုပြီးတော့ပြောကြားလိုက်ပါတယ်အသက်84နှစ်ရှိပြီဖြစ်တဲ့ယဟန်မတ် Charles ဘိုကဒီနိုင်ငံမှာ Easter သတင်းစကားအစ်တစ်ကိုကြားရပါစေလွတ်လပ်ပြီးတော့ငြိမ်းချမ်းတဲ့နိုင်ငံဖြစ်နေတဖန်ပြန်လဲထမြောက်ပါစေလို့ဆုတောင်းပြောကြားခဲ့တာဖြစ်ပါတယ်တဆက်ထဲမှာပဲခရစ်ယာန်ဘာသာဝင်တွေအနေနဲ့ငြိမ်းချမ်းရေးဆောင်ရွက်တဲ့သူတွေအနေနဲ့တရားမျှတရေးနဲ့ညီမျှရေးအတွက်ပညာပေးလှုံ့ဆော်ကြဖို့သူကတိုက်တွန်းပါတယ် PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကိုစစ်ကောင်စီဘက်ကလေကြောင်းစစ်ဆင်မှုလက်နက်ကြီးမီးရှို့ဖျက်ဆီးမှုတွေအရှိန်မြင့်လှုံ့ဆော်နေချိန်မှာအခုလိုမြစ်တာရက်ခံသွားတာဖြစ်ပါတယ်ရှင
်အာရှပစိဖိတ်ဒေသအတွင်းဒီမိုကရေစီစနစ်ဟာဘက်ပေါင်းစုံကနေတိုက်ခိုက်ခံရတယ်လို့ HRW လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်ဩစတြေးလျနိုင်ငံသားတွေတလေတစားတန်ဖိုးထားလို့မရှိတဲ့ဒီမိုကရေစီနဲ့လွတ်လပ်မှုရရှိရေးအတွက်မြန်မာအပါအဝင်ထိုင်းဟောင်ကောင်စတဲ့ဒေသတွင်းကနိုင်ငံတွေဟာပြည်သူတွေအသက်ဆုံးပြီးတောင်းဆိုဆန္ဒပြနေကြရတာကိုဥပမာပြပြီး HRW ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူးအီလိန်ပီတာဆန်ကဒီကနေ့အေဘီလာ10ရက်ရက်စွဲနဲ့ထုတ်ဝေတဲ့ဩစတြေးလျသတင်းစာကမ်ဘာရာ Times ရဲ့သတင်းစာမှာအတွေးမြင်ဆောင်ပါကဏ္ဍမှာရေးသားထားတာပါမလ28ရက်နေ့မှာမြန်မာစစ်ကောင်စီက NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်နိုင်ငံရေးပါတီပေါင်း40ကိုဖျက်သိမ်းလိုက်တာ NLD ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့တခြားအတိုက်ခံခေါင်းဆောင်တွေကိုမဟုတ်မှန်တဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးအချင်းချပြီးမှပါတီတွေကိုဖျက်သိမ်းပြီးဒါဟာစစ်ကောင်စီကိုနိုင်ငံတကာထောက်ခံမှုရရှိအောင်အတုအယောင်ရွေးကောက်ပွဲကျင်းပနိုင်ဖို့အခုလိုပါတီကိုဖျက်သိမ်းတာဖြစ်တယ်လို့လည်းစောင်းပါးမှာရေးသားထားပါတယ်ခင်ဗျာ
တရုတ်ရဲ့ဒီရဲကင်းတပ်ဖွဲ့နဲ့ပူးရဲစစ်ရေးလေ့ကျင့်မှုတွေပြုလုပ်နေတာကတော့ထိုင်ဝမ်ကိုအလေးနဲ့အသိပေးတာဖြစ်ပါတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကတနင်္လာနေ့ဧပြီလ10ရက်နေ့ကပြောကြားလိုက်ပါတယ်ပြည်ပအဖွဲ့အစည်းတွေနဲ့ပေါင်းပြီးတော့ထိုင်ဝမ်ခွဲထွက်ရေးလိုလားတဲ့တပ်ဖွဲ့တွေရဲ့ရန်စမှုကိုသတိပေးတာပါလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Wan Wenbin ကပြောကြားသွားတာဖြစ်ပါတယ်စစ်ရေးလေ့ကျင့်မှုရဲ့နောက်ဆုံးရက်တနင်္လာနေ့မှာတော့လေကြောင်းရေကြောင်းပိတ်ဆို့တိုက်ခိုက်မှုစစ်ရေးလေ့ကျင့်ခန်းတွေကိုထိုင်ဝမ်ကျွန်းတဝိုက်မှာကျင်းပသွားပြီးတော့တရုတ်လေရင်တင်စစ်သည်မော်ရှန်တုံးလည်းပါဝင်ပါတယ်ထိုင်ဝမ်ဘက်ကလည်းဒီလိုမျိုးတရုတ်တို့ရဲ့စစ်ရေးလေ့ကျင့်မှုကိုတေချာစောင့်ကြည့်နေ ကြပြီးတော့တရုတ်ဘက်ကစစ်တိုက်လေရင်တဒါဇင်နဲ့စစ်ရေစင်ဆက်တဆင်းပါတယ်လို့ပြောပါတယ်ဂျပန်ဘက်ကလည်းတောက်ကြနေ9ရက်ကနေတနင်္ဂနွေနေ့ဧပြီလ9ရက်နေ့အထိတရုတ်ရဲ့ရှန်တုံးလေရင်တင်တင်မော့ကနေတိုက်လေရင်နဲ့ရဟတ်ရင်အကြိမ်120အတက်ဆင်းပြုလုပ်ခဲ့ပြီးတော့အဲ့ဒီစစ်ရေးလေ့ကျင့်မှုဟာရှန်တုံးစစ်တင်မော့အပြင်တခြားတိုက်ခတ်ရေးစစ်ရေးရင်တွေထောက်ပံ့ရေးရင်တွေကဂျပန်နိုင်ငံရဲ့မီယာကိုကျွန်းနဲ့မိုင်140ကျော်အကွာလေးအထိကောင်ရောက်လာခဲ့ပါတယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့တနင်္လာနေ့ကပဲပြောကြားခဲ့ပါတယ်ရှင်
အမေရိကန်ကနေသူ့ရမမိတ်တောင်ကိုရီးယားနိုင်ငံရဲ့အစစ်မြင့်လုံခြုံရေးအရာရှိတွေကိုထောက်လန်းစုံစမ်းခဲ့တဲ့ဆိုတဲ့သတင်းတစ်ပုဒ်ထွက်ပေါ်လာပြီးတဲ့နောက်တောင်ကိုရီးယားအစိုးရဟာနိုင်ငံတန်တမာရေးနဲ့နိုင်ငံရေးမှာထိခိုက်ပြိုလဲမသွားအောင်တနင်္လာနေ့ကအပြင်းထန်ကြိုးပမ်းနေရပါတယ်ယူကရိန်းကိုလက်နက်တွေပံ့ပိုးပေးမပေးတောင်ကိုရီးယားသမ္မတရုံးမှာဆွေးနွေးနေခဲ့တဲ့အကြောင်းဖော်ပြတဲ့အမေရိကန်ရုံးတွင်းစာပေါက်ကြားလာတာကို The New York Times သတင်းစာကဖော်ပြခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့ကအဲ့ဒီလိုဆွဆွဲချက်ပေါ်ပေါက်လာတာပါတောင်ကိုရီးယားနဲ့သက်ဆိုင်တဲ့သတင်းကလူမှုကွန်ရက်မှာဘယ်ကဘယ်လိုမတိပေါ်ပေါက်လာတဲ့အမေရိကန်စစ်ပက်နဲ့ထောက်လှမ်းရေးဌာနရဲ့လျှို့ဝှက်မတန်တဲ့ကတပိုင်းတစဖြစ်ပြီးအမေရိကန်နဲ့မဟာမိတ်အတော်များများရဲ့လုံခြုံရေးကိုထိခိုက်စေပါတယ်။အခုလိုဖြစ်သွားတာကြောင့်ဒီလအတွင်းမကြာခင်မှာအမေရိကန်ပြည်ထောင်စုကိုတွားရောက်ဖို့ပြင်ထားတဲ့တောင်ကိုရီးယားသမ္မတယွန်ဆုပ်ယုအတွက်ကတိကောက်ဖြစ်စေပါတယ်ခင်ဗျာ
။ပြင်သစ်နိုင်ငံတောင်ပိုင်းမှာပြီးခဲ့တဲ့ဒီနေ့ကနေဧပြီလ9ရက်နေ့ကအဆောက်အဦပြိုကျမိလောင်မှုမှာသေဆုံးသူ2ဦးကိုတွေ့ရှိခဲ့တယ်လို့ဒီကနေ့ပဲကယ်ဆယ်ရေးတာဝန်ရှိတဲ့သူတွေကပြောပါတယ်။အပန်းဖြေစိတ်ကမ်းမျိုးဖြစ်တဲ့မဆေးမှာတော့တနင်္ဂနွေနေ့မနက်အစောပိုင်းကပောက်ကွဲမှုဖြစ်ပွားပြီးတော့လေးထက်တိုက်တလုံးပြိုကျခဲ့ပါတယ်လက်ရှိလူအနည်းဆုံး6ဦးလောက်ပျောက်ဆုံးနေဆဲဖြစ်တယ်လို့ကယ်ဆယ်ရေးသမားတွေကပြောပါတယ်။ပြိုကျတဲ့အဆောက်အုံမိလောင်နေတဲ့ဗီဒီယိုလူမှုကွန်ရက်မှာပြန့်နှံ့နေတာပါ။မိကိုလည်းဒီငိမ့်တက်နေရသေးတာကြောင့်ကယ်ဆယ်ရေးနှောင့်နှေးနေတာဖြစ်ပါတယ်။ငါးထက်မြင့်နဲ့လူနေတိုက်အိမ်ဖြစ်ပြီးတော့မိသက်တက်ဖွဲ့ဝင်တရားမကတာဝန်ချထားပြီးတော့အထဲမှာပိတ်မိနေနိုင်သေးတဲ့လူ6ဦးမကကိုရှာဖွေကယ်ဆယ်နိုင်မှုစူးစမ်းနေတယ်လို့မာဆေးမျိုးတော်ဝင်ကပြောပါတယ်။အဲ့ဒီဆောင်းဝန်ပြောကြားပြီးတော့24နာရီကျော်ကြာတဲ့အထိဒဏ်ငွေနဲ့နေရနေတယ်လို့ပတ်ဝန်းကျင်မှာနေထိုင်သူတွေကပြောပါတယ်။ပောက်ကွဲမှုရဲ့အကြောင်းရင်းကိုသေချာမသိရသေးပေမဲ့ဒဏ်ငွေယူဆိတ်မှုကြောင့်ဟုတ်မဟုတ်ဆိုတာကိုတော့အတည်ပြုနိုင်မှုလှုပ်ဆောင်နေပါတယ်ရှင်။ဧပြီလ10ရက်နေ့တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူကျမစုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါတယ်။ချင်းပြည်နယ်ဖလန်းမြို့အတွင်းကနှစ်နေရာကိုစစ်တပ်ကဂျက်လီယင်တွေနဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသခံ12ဦးသေဆုံးပြီးတော့ဒဏ်ရာရသူအများအပြားရှိခဲ့ပါတယ်။ထန်တလန်မြို့နယ်ဘက်မှာလည်းဘုံကျဲတိုက်ခိုက်မှုတွေရှိခဲ့ပါတယ်။ချင်းပြည်နယ်တွေကနောက်ဆုံးစစ်ရေးအခြေအနေတွေကိုသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါမယ်ရှင်။
ချင်းပြည်နယ်ဖလန်းမြို့ဝေဘူးလမြို့နယ်ဘာရွာတို့ကိုစစ်တပ်ကဧပြီ10ရက်ဒီကနေ့မနေ့17နိုင်ကျော်မှာလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေလုပ်ခဲ့ပါတယ်ဝေဘူးလမြို့ဘော်လုံးကွင်းနဲ့စာတင်ကျောင်းအနီးကိုဂျက်လီရင်တွေနဲ့ဘုံကျဲခဲ့တာဖြစ်ပြီးလက်ရှိမှာဒေသခံ12ဦးသေဆုံးခဲ့ပြီးဒဏ်ရာရသူတွေလည်းရှိနေပါတယ်ဒါအပြင်ထန်တလန်မြို့တလန်ပီးရွာကချင်းမျိုးသားတပ်ဦး CNF စခန်းတစ်ခုကိုလည်းဘုံကျဲခဲ့ပါသေးတယ်ဒီကနေ့စစ်တပ်ကလေကြောင်းကားနဲ့ဘုံကျဲတိုက်ခိုက်လို့တေဆုံးတာတွေနဲ့ပတ်သက်လို့ချင်းလူအခွင့်ရေးအဖွဲ့တာဝန်ရှိသူတူကအခုလိုပြောပါတယ
်ဒီနေ့တနေ့တေးမှာပဲစစ်ကောင်စီကနဲ့ချင်းပြည်နယ်မှာ၃နေရာမှာပေါ့နော်ထန်လန်မြို့နေနဲ့ဖလန်မြို့နေမှာ၃နေရာမှာအချင်းအနည်းဆုံး30ကျော်ပေါ့နော်လေရင်တိုက်ခိုက်မှုတွေပြုတ်လို့တယ်ဝေဘူလာရွာဆိုရင်တော့အယတစစ်တရုတ်တေဆုံးပြီးတော့အခုကိစ္စကြီးတွေလုံနေတယ်အင်ပစ္စည်းမှုတွေရှိတယ်တန်ရာရတဲ့အခြေအနေတွေရှိနေတယ်လို့ကျွန်တော်မြေပြင်တရင်ရကျွန်တော်တီးရတယ်ပြီးရင်တော့ဖလိုင်းမြို့နာကပေါ့နော်ဗာမာတိုက်ပွဲဖြစ်ပြီးတော့အဲ့ဒီမှာစစ်ကောင်စီကတိုက်လေနေကြတယ်အဲ့ဒီမှာအဲ့ဒီဗာရီရွာမှာစစ်ဘေးရှောင်းတဲ့လူတွေမှာလည်းထိခိုက်မှုတွေရှိလို့ကျွန်တော်တီးရတယ်ပြီးရင်တော့ထန်တလိုင်းမြို့နေတောင်ပီးရွာကCNF ကလည်းဘုံကျဲပြီးတော့ဒီမှာတော့ပျက်စီးမှုတွေလည်းကျွန်တော်အတိအကျတော့အခုထိမတည်ရသေးဘူးပေါ့
ဝေဘူးလာဟာအရင်ကကြေးရွာအဆင့်ရှိခဲ့ရတာကအခုချိန်မှာမြို့အဖြစ်တိုးမြင့်တက်မှတ်ထားတဲ့နေရာဖြစ်ပါတယ်ဘာကြေးရွာကစစ်တပ်တက်ဆွဲထားတဲ့စကန်ကိုချင်းအမျိုးသားကာကွယ်ရေးတပ်ဖွဲ့ CNDF ကဝင်ရောက်တိုက်ခိုက်ခဲ့ပြီးမကြာခင်မှာပဲစစ်တပ်ကလေကြောင်းကနေဘုံကျဲခဲ့တာလည်းဖြစ်ပါတယ်ဝေဘူးလာမြို့မှာစစ်ကောင်စီဘုံကျဲတာကြောင့်နေအိမ်တွေမီးလောင်တာရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တူကအခုလိုပြောပါတယ်
အဲ့စက္ကန့်ချင်းဖက်ကစက္ကန့်မှာပထမဆုံးကျဲတယ်ကျဲပြီးတော့ဒုတိယအချိန်ကိုဝေဘူးလာမှာကျဲတယ်ဒီဟိုပေါ်လုံးကွင်းရဲ့ပေါ်လုံးကွင်းဘက်ခါလည်းကျဲသွားတာ ့တယ်ကျောင်းနဲ့ဘောလုံးကွန်းတစ်ဆက်ထဲပဲနေအဲ့ဘောလုံးကွန်းထိန်းလာအိမ်အကုန်လုံးဆိုမှမိပြီလောင်လို့ပြာကြနေဟာပြာကြနေ
ဒါနဲ့စစ်ကောင်စီဘက်ကတရင်ထုတ်ပြန်တာမရှိသေးပါဘူးစစ်တပ်ဟာချင်းပြည်နယ်ကိုလေကြောင်းကနေတာအဓိကအားထားဘုံကျဲပြီးနယ်မြေရှင်းလင်းတာတွေလုပ်နေတာပါပြီးခဲ့တဲ့မတ်လ30ရက်နေ့ကလည်းထန်တလန်မြို့နယ်ခွာဖိုးရွာကိုစစ်တပ်ကဘုံကျဲတိုက်ခတ်ခဲ့တဲ့အတွက်ခလီးငယ်တွေအပါအဝင်ကြေးရွာသားဒေသခံအနည်းဆုံး10ဦးသေဆုံးခဲ့ပါသေးတယ်ပြီးခဲ့တဲ့မလအလဲကလေးကကားအစီ30နီးပါးနဲ့ကလေးမျိုးကနေဟာခါမျိုးကိုထွက်လာတဲ့စစ်တပ်စစ်ကြောင်းနဲ့ချင်းကကွယ်ရေးတပ်ဖွဲ့တွေဟာဖလန်းမျိုးနဲ့ဟာခါမျိုးကြားမှာတိုက်ပွဲတွေနေ့စဉ်ရက်ဆက်ဖြစ်ပွားနေပါတယ်။ဒါအပြင်ဟာခါနဲ့ဖလန်းကြားမှာရှိတဲ့ကြေးရွာတွေကနေအိမ်တွေမီးရှို့ခံရတာတွေရှိနေပြီးဒီဒေသမှာစစ်ရေးတင်းမာနေပါတယ်ခင်ဗျာ။
ဒါကတော့ချင်းပြည်နယ်ဖလန်းမြို့နယ်ထဲမှာစစ်ကောင်စီတပ်ကဂျက်လီရင်နေနဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အကြောင်းသတင်းကိုစံကျော်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဘက်ကစစ်ရေးအခြေအနေသတင်းကိုတင်ပြပေးကြပါရစေ။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်ထဲမှာတော့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တို့ကြားမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတဲ့အတွက်ကျေးရွာဆယ်ရွာလောက်ကဒေသခံပြည်သူတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီတိုက်ပွဲတွေဟာဆက်ပြီးတော့ပြင်းထန်မဲ့အခြေအနေတွေရှိနေတဲ့အကြောင်းဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကသုံးသပ်ပါတယ်။နောင်ချိုမြို့နယ်ကလက်ရှိတိုက်ပွဲအခြေအနေတွေကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုငင်းချန်းကပြောပြပေးပါမယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်အတွင်းတိုက်ပွဲတွေဒီလ9ရက်နေ့ကပြန်ဆတင်ခဲ့ပြီးဒီကနေ့အထိလည်းဆက်လက်ပြင်းထန်နေသေးပါ။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုဒေသခံတို့က VOA ကိုအခုလိုပြောပါဗျ။
အခုကမြင်ရတာကတော့မှတမောနဲ့ကတော့မဖြစ်နေလို့ဆိုတော့တမောရတဲ့ကွာတက်တာလည်းငွေကြေးနဲ့ပြည့်တယ်ချူကောကတက်တယ်လည်းချူကောရွာတော့ငွေကြေးချရလို့ဆိုတာခုတမိုင်းကျော်တော့ဘက်ကအနောက်ဘက်ကိုပြန်ကျက်တယ်အနောက်ဘက်ကိုကျွန်တော်ကတမိုင်းဘက်ကိုချမ်းတယ်ဆောင်းရဲစေကုံမျိုးတွေနဲ့ပြည့်ထောက်တယ်စေကုံနဲ့ပြည့်တယ်ရင်းတော့ခုနတော့လာတော့ဝဲနေတာလည်းဒီနေ့တော့ခေါတော့ခေါပြန်တော့ဝဲနေ
ချူကောရွာတဲ့လက်နဲ့ကြီးကြီးကြတယ်လို့ကြားသိရပေမဲ့အထူးခိုက်သတင်းမရသေးကြောင်းလည်းပြောပါရယ်ဒီလ9ရက်နေ့တိုက်ပွဲတွေစတင်ပြီးတဲ့နောက်နောင်ချိုမြို့နယ်တဲကကြေးရွာဆယ်ရွာလောက်ကဒေသခံတွေတင်းရှောင်နေရကြောင်းလည်းသူကပြောပါတယ
်။တနရာလောက်ရှောင်ရဆိုသူကိုရှိနေတယ်၊ခဲရှိနေတယ်၊တောင်မြောက်နေလို့သူရှိတော့ကောင်းနေတယ်လို့အောင်းဟောင်းလို့တက်တူရှိနေဟုတ်။တောင်းနေတယ်ရှောင်၊တောင်းနေတယ်မရှိဘူးလေ။ဒီနေ့ကတော့ပကတ်ပဆောင်လို့ဆိုတော့ခဏနဲ့ရှောင်ရတော့ခဏကြီးရတော့ဆယ်ရွာလောက်ကလည်းမရှိနေတယ်နော်
။တခြားဒေသခံတို့ကလည်းတင်းရှောင်နေရတဲ့ကြေးရွာရဲ့အခြေအနေကိုအခုလိုပြောပါတယ်။
ဒီဒီကြော်ရတော့ဒီရွာကဟောတော့အမှန်တကယ်ကျလာကြည့်ပါမယ်ဒီကိုအကြည့်ပေါ့တောင်းတော့အကြည့်ပေါ့ဒီတောင်းပေါ်တည်းရတော့အကြည့်ပေါ့ဒါလည်းမကြည့်ဘူးဟောမနေ့ကမနေ့ဒီတောင်းတယ်ဆိုတော့ရွာကြီးအခါကြောက်ခုနေတယ်ဒီပေါ်ပ
ြဒေသခံရွာသားတွေဟာနောင်ချုံနဲ့ပြင်းဦးလင်မျိုးတွေကိုတင်းရှောင်တာတွေရှိတယ်လို့ဘေးလွတ်ရာအနီးနားကကြေးရွာတွေကိုတင်းရှောင်နေတာတွေလည်းရှိနေပြီးစည်ရင်းကောက်ယူနိုင်တာမရှိသေးပါဘူးဒေသတွင်းမှာလှုပ်ရှားနေတဲ့မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကတော့လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေဟာဆက်လက်ပြင်းထန်လာဖို့ရှိတယ်လို့သုံးသပ်ထားပါတယ်
။အဲတိုက်ပွဲကတော့9ရက်နေ့တည်းကစပြီးဒီနေ့ထိဖြစ်နေတော့မယ်ဗျ။အာဖြစ်တဲ့နေရာကတော့နောင်ချုံမြို့နယ်တင်ရတော်တော်များများမှဖြစ်နေတယ်လို့ပြောလို့ရတယ်။အဲဒီမနက်ကကိုဟိုစကားစားဘက်ကဇမကြီးတွေပြစ်ခတ်နေကြတော့ရှိပါတယ်။နေပြည်တော်ကျောင်းတွေကတော့ဟောသူတို့တပ်ဖို့တူသွားနေတယ်ရှိတယ်ဆိုတိုက်ပွဲတော့ဟောပြင်းထန်မှုပဲရှိပါတယ်
။ဒီလ9ရက်နေ့ကလည်းမိုးကုတ်မြို့နယ်နဲ့ကြောင်မဲမြို့နယ်အဆက်ကမိုးကုတ်ပြည်ဦးလွင်နဲ့မိုးကုတ်ကြောင်မဲကားလန်းဆောင်ရလေကြီးရွာကစိတ်ကောင်းစီစခန်းကို KIA နဲ့ပူးပေါင်းမဟာမိတ်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အကြောင်းမိုးမိတ် KIA KPDF အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အခုရက်ပိုင်းတွင်ဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကတိုက်ပွဲတွေရဲ့သတင်းကိုတော့စိတ်ကောင်းစီဘက်ကထုတ်ပြန်တာမရှိသေးပါဘူး။နောင်ချုံမြို့နယ်အတွင်းမှာစိတ်ကောင်းစီတပ်နဲ့မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားပြီးခဲ့တဲ့ဖေဖော်ဝါရီလနဲ့2022ခုနှစ်ဩဂုတ်လအတွင်းကလည်းတိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကလေကြောင်းကပါတိုက်ခိုက်တာတွေရှိခဲ့ဘူးပါတယ်ခင်ဗျာ
ဒါကတော့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုဘက်မှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုကိုငင်းညံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းဘက်ကတိုက်ပွဲအခြေအနေကိုလည်းတစ်ဆက်တည်းတင်ပြပေးကြပါမယ်ရှမ်းပြည်နယ်တောင်ပိုင်းဖဲခုံပင်လောင်းနယ်စပ်ဘက်မှာတော့နေ့စဉ်တိုက်ပွဲတွေဆက်ပြီးဖြစ်ပွားနေပြီးတော့စစ်ကောင်စီဘက်ကလေကြောင်းကိုအသုံးပြုပြီးတော့ပစ်ခတ်တိုက်ခိုက်နေပါတယ်လို့ KNDF ကပြောပါတယ်ရှမ်းကယားနယ်တခွင်မှာလက်နက်ကြီးပစ်ခတ်မှုကအများတန်းရှိနေတယ်လို့ရွာကန်ပြည်သူတွေက VOA မြန်မာပိုင်းကိုပြောပါတယ်ဒီအပိုင်းတွင်းမှာတော့ဒမော့ဆိုးနယ်ဘက်မှာတိုက်ပွဲတွေငြိမ်သက်နေပေမဲ့လက်နက်ကြီးပစ်ခတ်မှုတွေဆက်ပြီးတော့ရှိနေတဲ့အတွက်ဒေသခံတွေကအနေရက်ကိုမပြန့်ရဲကြသေးဘူးဖြစ်နေပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလှိုင်ကပြောပြပေးပါမယ်ရှင
်ရှမ်းကယားနယ်စပ်ဘက်မှာစစ်ကောင်စီတပ်တွေကအလုံးအင်းနဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်ပြီးခဲ့တဲ့ဖေဖော်ဝါရီလနောက်ဆုံးပတ်ထဲကနေအခုချိန်ထိနေ့တိုင်းလိုလိုတိုက်ပွဲဖြစ်ပွားနေပါတယ် ရှမ်းပြည်နယ်တောင်ပိုင်းဖဲခုံနဲ့ပင်လောင်းနယ်စပ်ဒေသတွေမှာရစ်ဆက်တိုက်ပွဲတွေကြိုကြားဖြစ်ပွားနေတယ်လို့ကင်နီမျိုးသားကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတို့က VOA ကိုပြောပါတယ
်ခုလက်တလောကကျွန်တော်ဒီဖဲခုံပင်လောင်းပေါ့နော်ဖဲခုံဆက်မှာတော့ဒါတိတိမှုတွေတော့ရှိတယ်နေစင်ပေါ့လေနေစင်ဒါမဲ့တဏီကုံနီးပါးပုံစံမျိုးတော့မဟုတ်ပဲနဲ့အာမနေ့ပိုင်းမှာလည်းတိတိမှုဖြစ်လိုက်အပြညင်ဝါလိုက်ပြီးရင်နေ့လယ်ဘက်မှာထပ်ဖြစ်လာနေဝါလိုက်ညနေဘက်မှာဖြစ်လာနေဝါလိုက်အပုံစံမျိုးဒါမဲ့စစ်ကောင်စီကတော့ပုံမှန်ပဲဒီလေချောင်းနဲ့လာပြတာမျိုးတော့နောက်ဒီတော့လည်းကြီးပြတာမျိုးတော့တခြားလုံးနေပါတော့ဒီမော့ဆိုဘက်မှာကျတော့ဒီရက်ပိုင်းထဲမှာတိုက်ပွဲလေးတွေနဲ့ငြိမ့်နေဗျဒါပေမဲ့စစ်ကောင်စီကဒီလက်နက်ကြီးနဲ့ပြတာမျိုးတော့တခြားတော့လုံးနေ
ကြရပြည်နယ်ဒေသခေါ်ကင်းနေပြည်နယ်ဒီမော့ဆိုမျိုးနယ်ဘက်အခုရက်ပိုင်းမှာနှစ်ဖက်ထိတွေ့မှုတည်ငြိမ်နေပေမဲ့လက်နက်ကြီးပစ်ခတ်မှုတွေဆက်ရှိနေတာပါဖဲခုံပင်လောင်းနယ်စပ်ဘက်ကတောင်မဲတင်းကျေးရွာမှာတောင်စလုံးမြောက်စလုံးကျေးရွာတွေဘက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့ဆိုပါတယ်တိုက်ပွဲအတွင်းမှာနှစ်ဖက်အထိအခိုက်တွေလည်းရှိနေပါတယ်လက်တလောတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးမိုးပြဲအရှိတ်ဘက်ချမ်းဘက်မှာလည်းလက်လက်ကြီးပြစ်ခတ်မှုတွေကြောင့်ရွာသူရွာသားတွေနေရစွန့်ခွာဘေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့ဒေသခံတဦးကအခုလိုပြောပါတယ
်။ဟုတ်ရှိတဲ့ခံလေထုံတဲ့ဖက်မှာဘာတိုက်ပွဲမှမရှိပါမှမရှိနေတဲ့အကြောင်းပြချင်းချင်းမှလက်လက်ကြီးတွေတိုင်းလို့ထုံနေတယ်ဒီလို။ဒါဘာတစ်ခုလဲတော့မတိရှိမှရွာတွေကပြေးနေရလားရွာတွေရွာပါနေရပြန်လာပစီရလောက်ပြန်လာဆိုတော့ညတကောင်ရိုက်လေလမ်းပြလိုက်ပြီးဒီကပြန်ပြေးချလိုက်နေအင်းချိနေတာ
ဒီမော့ဆုံမြို့နယ်ဘက်မှာနှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေတည်ငြိမ်စပြုတ်နေပေမဲ့ဒေသခံတွေနေရမပြန်ရဲကြသေးပါဘူးစစ်ကောင်စီဘက်ကတတ်ဆုတ်တာမရှိသေးလို့အချိန်မရွေးတိုက်ပွဲဖြစ်ပွားလာနိုင်တယ်လို့ဒီမော့ဆုံဒေသခံတဦးကပြောပါတယ
်လက်နက်ကြီးတန်နဲ့ဆိုရင်တော့စိတ်ပါတစ်ခုလုံးဒီကနေရမှာပေါ့နော်ဟိုသူ့ရဲ့အတန်ကြားပြီးဆိုတယ်မကြမလဲဆိုပြီးတော့တောက်ပြီးနားထောင်နေရကိုယ်ပဲကြမလားမသိဒီလည်းကြပဲကြမလားမသိအဲ့လိုမျိုးပေါ့အခုကြလည်းညနေလေဆိုရင်တော့ဒီလိုမျိုးညနေလားစိတ်ချမ်းသာတယ်ဒီအိမ်တော့ပြန်မပြန်ရသေးဘူ
းပင်လောင်းမြို့နယ်ကလက်ရှိတိုက်ပွဲဖြစ်တဲ့ area အတွင်းမှာစစ်ကောင်စီရဲ့တပ်မ55တပ်မ66တို့လှုပ်ရှားနေပြီးဒီမော့ဆိုဘက်မှာတပ်မ89တပ်မ66တွေအရင်ထဲကလှုပ်ရှားနေတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေက VOA ကိုပြောဆိုထားပါတယ်အခုဒီဒေသမှာရောက်နေတဲ့စစ်ကောင်စီတပ်ဖွဲ့အတော်များများဟာအရင်လိုတပ်ခွဲတစိမ့်နဲ့နံပါတ်တွေအတိအကျမဟုတ်ဘဲနေကြာပန်းတစိမ့်တွေတတ်ထားတာကိုအခုနောက်ပိုင်းတွေ့ရတယ်လို့ဒေသခံတွေကပြောဆိုပါတယ်ခင်ဗျာ
ဒါကတော့ရှမ်းပြည်နယ်တောင်ပိုင်းကစစ်ရေးအခြေအနေကိုကိုဇော်ဝင်းလိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကရင်ပြည်နယ်ရွှေကုတ်ကိုတိုက်ပွဲကနေပြီးတော့ထိုင်းဘက်ခြမ်းကိုထွက်ပြေးလာတဲ့မြမဒုက္ခသည်တွေကိုထိုင်းအာဏာပိုင်တွေကပြန်ပြီးတော့ပို့နေတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။ကရင်ပြည်နယ်မြောက်ဒီခရိုင်ရွှေကုတ်ကိုဒေသကကျေးရွာမှာစစ်ကောင်စီတပ်နဲ့နေကြားစောင့်တပ်ပူးပေါင်းထားတဲ့တပ်ဖွဲ့တွေနဲ့ကရင်မျိုးသားလူမျိုးရေးတပ် KILA ပူးပေါင်းစစ်ကြောင်းတို့ကြားမှာပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကတိုက်ပွဲတွေအတော်လေးကိုပြင်းထန်ခဲ့ပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံဘက်ခြမ်းကိုစစ်ဘေးရှောင်မြန်မာဒုက္ခသည်လူဦးရေ 8,000 ကျော်လောက်ထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။အဲ့ဒီထဲကစစ်ဘေးရှောင်တဝက်လောက်ကမနေ့တုန်းကနဲ့ဒီကနေ့ဒီမှာနေရက်ကိုပြန်ပို့ခံရတယ်လို့ပြောပါတယ်။နေရက်ကိုမပြန်ကျင်သားသေးတဲ့သူတွေကိုလည်းနေရာနှစ်ခုကိုခွဲထားတာတွေ့ရတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
။စစ်ကောင်စီနဲ့နေကြားဆောင်ပူးပေါင်းထားတဲ့တပ်ဖွဲ့တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNLA ပူးပေါင်းစစ်ကြောင်းတွေကြားပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတိုက်ပွဲတွေပြင်းထန်ခဲ့တဲ့ထိုင်းမြန်မာနယ်စပ်မြောက်ရီမြို့နယ်ရွှေကုတ်ကိုဒေသကကျေးရွာတွေကပြေးလာသူတွေကိုထိုင်းအာဏာပိုင်တွေကမနေ့ကစပြီးမြန်မာနိုင်ငံဘက်ကိုပြန်ပို့နေတာပါ။ဧပြီလ6ရက်နေ့ကစတင်ခဲ့တဲ့ပြင်းထန်တဲ့တိုက်ပွဲတွေအတွင်းလက်နက်ကြီးကြီးစံတွေကျတာလေကြောင်းတိုက်ခိုက်မှုတွေရှိတာကြောင့်ထောင်ထဲချီရှိတဲ့ဒေသခံတွေဟာဘေးလွတ်ရာထိုင်းနိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြရတာပါ။ဒီရက်ပိုင်းတွင်တိုက်ပွဲတွေအနှဲငယ်ငြိမ်သက်သွားတဲ့အတွက်ထိုင်းအနာပိုင်တွေကအဲ့ဒီစစ်ဘေးရှောင်တွေကိုနေရက်ပြန်ပို့ခဲ့တာလို့ဆိုပါရယ်။အခုဆိုရင်နေရက်ပြန်သူထောင်ကနန်းလောက်ရှိနေပြီးမနေ့ကနေရက်ပြန်သူတွေကတော့စိုးရိမ်စိတ်တွေနဲ့ပြန်ရတာဖြစ်တယ်ဆိုပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေတဲ့အဝေးရောက်အေရီအသေးရဲ့တွဲဖက်အတွင်းမှုကိုအောင်မင်းစိုးကပြောပါတယ်
။တို့2000ကျော်က2000ကျော်လုံးပို့လိုက်တယ်။တို့တွေရဲ့ဆိုရင်စေကမင်းရဲ့တို့တင်းကျပ်ပြိုးတော့ပြန်ရတယ်ပြန်ပြီးရဲ့စေကတော့ညကကျတော့လေးပြန်ခွဲဟိုပြစ်တာခတ်တာတော့မရှိဘူး။ဒါပေမဲ့လေးပြန်ခွဲဆိုတော့တို့မှဆိုရင်စေကရှိတယ်ဇာသားတွေက။ဟုတ်ကဲ့ပြန်ပို့တော့ပြန်ရောက်လာတဲ့လူတွေကဆိုရင်စေကရှိတယ်။
လောလောဆယ်မှာလည်းမပြောင်းကျင်သေးတဲ့စစ်ဘေးရှောင်တွေကိုနေရာနှစ်ခုမှာထားပေးထားတယ်လို့လည်းသူကပြောပါတယ်
အခုလောလောဆယ်လက်ရှိမှာတော့နှစ်နေရာပဲထားထားတယ်
basket
တနင်္လာနေ့ကတော့သူတို့ပြန်ပို့တယ်အော်တနင်္လာကကျတော့ကျွန်တော်တို့ wifi asset မှာယူစေတဲ့နေ့ကတနင်္လာမှာကျန်တယ်အဲ့မှာကတော့နနင်္လာမှာရှိရလူတွေကိုပေါင်းလိုက်တယ်2500ကျော်လောက်ရှိမှာနောက်ပြီးတော့ကြာတော့ရှိရနေ့ကတနင်္လာကိုသူတို့ထားရတယ်အဲ့ဟာကျတော့ကျွန်တော်တို့အခုလက်ရှိနှုတ်ဖို့လို့ option တော့ဒုက္ခတဲ့စကံပုံမျိုးဒုက္ခတဲ့အခြေချစကံပုံစံမျိုးသူတို့စောင့်နေတဲ့ပုံစံနဲ့တွေ့ရတယ်ဆိုရေတန်းစက်တွေထောင်တာတို့တောက်ရေတန်းစက်တွေထောင်တာတို့နောက်ပြီးတော့ရေစက်တွေချစ်ချစ်လောက်တာတို့အော်လောက်တဲ့ပုံစံကဒုက္ခတဲ့ရေရှိဒုက္ခတဲ့ဌာနပုံစံမျိုးသူတို့လောက်တာပြီးတော့အဲ့နေရာတနေရာရှိရအဲ့တနေရာကကျတော့1500ကျော်လောက်ရှိရသူတို့ကတော့မပြောင်းကျင်ရတဲ့အကြောင်းရင်းကတိုက်ပွဲမပြီးဘူးလို့သူတို့ယူဆတယ
်စီဘေးဆောင်တွေကတော့နေထိုင်စားတောက်ရေးကိုအင်တာဘာပြဿနာရှိတဲ့အတွက်နေရပြင်ရင်သူတွေကများပါတယ်ဒါပေမဲ့လည်းဒီကနေ့အေဘီလ10ရက်နေ့မှာတော့မြဝတီမြို့အမှတ်9ရပ်ကွက်အနီးမဲဆောက်မြဝတီချစ်ကြည်ရဲတကားနှစ်လမ်းမပေါ်မှာလက်လုံဒုံးတီပောက်ကွဲမှုဖြစ်ခဲ့တယ်လို့ရပ်ကွက်6မှာလည်းပောက်ကွဲမှုဖြစ်ခဲ့ပါတယ်ဒီအတွက်မြဝတီမြို့ကတော့ငြိမ်သက်မှုတွေတိတ်မရှိသေးပါဘူးပြီးခဲ့တဲ့ရက်ကတော့နေကြောက်ကြောက်တဲ့တိုက်ပွဲဖြစ်နေတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စစ်ကြောင်းတွေပိတ်ဆို့ခံရပြီးတိုက်ပွဲတွေဖြစ်ခဲ့တာကြောင့်ကြာဆုံးသူတွေများတယ်ဆိုပြီးမြေပြင်သတင်းတွေအရသိရှိရပါတယ်ကြာဆုံးမှုအရေအတွက်အတိအကျကိုတော့သိချာမသိရသေးပါဘူးလက်တလုံးမှာတော့ပြီးခဲ့တဲ့ရက်ကတိုက်ပွဲဖြစ်ခဲ့တဲ့ရွာတွေဘက်ကနေကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပူးပေါင်းစစ်ကြောင်းတွေဆုတ်ခွာသွားပြီလို့လည်းဒေသခံတွေကတော့ပြောဆိုကြပါတယ်ရှင
်ဒါကတော့ရွှေကုတ်ကိုတိုက်ပွဲမှာထိုင်းဘက်ခြမ်းကိုထွက်ပြေးသွားတဲ့ဒီမြန်မာဒုက္ခသည်တွေကိုထိုင်းအန္တရာယ်တွေကနေရက်ကိုပြန်ပို့နေတဲ့အကြောင်းသတင်းမအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာပြည်တော်မှာအပူချိန်မြင့်တက်လာနေတဲ့အခြေအနေသတင်းကိုတင်ပြပေးကြပါမယ်ပြည်နယ်နဲ့တိုင်းဒေသတချို့မှာနေ့အပူချိန်တိုးလာနေပြီးတော့အခုဧပြီလထဲမှာတော့အပူချိန်တိတိသားသားထပ်တိုးလာတာကိုခံစားနေကြရတာပါမိုးလေဝသနဲ့ဇလားဗေဒဌာနရဲ့အမြင့်ဆုံးအပူချိန်ခန့်မှန်းချက်တွေနဲ့အတူအပူရန်ကြောင့်ရုတ်တရက်ဖြစ်လာနိုင်တဲ့ကျန်းမာရေးကိုသတိပေးချက်တွေကလည်းရှိနေပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့မအီတန်စင်ကပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံရဲ့ညွေရသည့်ကာလတဲ့အခုဧပြီလမှာအပူချိန်တိတိသားတိုးလာတဲ့ဒဏ်ကိုပြည်နယ်နဲ့တိုင်းဒေသတို့မှာခံစားနေရပါတယ်ရန်ကုန်မန္တလေးနေပြီးတော့စကိုင်းတိုင်းအောက်ပိုင်းနဲ့မကွေးပဲခူးအေရဝတီတိုင်းအပါအဝင်ကယားပြည်နယ်နဲ့ကရင်ပြည်နယ်တို့မှာဧပြီလ၁၂ရက်နေ့ထိနေ့အပူချိန်အနည်းငယ်ထပ်ပြီးတော့တိုးလာနိုင်တယ်လို့မိုးလေဝသနဲ့ဇလားဗေဒဌာနကခန့်မှန်းထားပါတယ်အပူပိုင်းဒေသဖြစ်တဲ့မန္တလေးတိုင်းမှာလေအခုနှစ်ဧပြီလဟာပြီးခဲ့တဲ့နှစ်တွေကထက်ပူတဲ့ဒဏ်ကိုပိုပြီးတော့ခံစားရတယ်လို့ဒေသခံတယောက်ကပြောပါတယ်
။မန္တလေးမှာလည်းတော်ပူခဲ့ရတယ်။ဒီနှစ်တော့ပိုပူခဲ့လို့သတ်မှတ်ထားတယ်ဗျ
။မန္တလေးတိုင်းမှာဧပြီလရဲ့အပြင်းများအပူချိန်ထက်2ဒီဂရီစင်တီဂရိတ်ကျော်လွန်ခဲ့တယ်ဆိုပြီးမိုးစလာရဲ့တင်းစာနေထုတ်ပြန်တဲ့အပူချိန်တိုင်းတာချက်မှာပေါ်ပြထားပါလိမ့်။စကိုင်းတိုင်းအောက်ပိုင်းပဲခူးတိုင်းရှမ်းပြည်နယ်မြောက်ပိုင်းနဲ့တောင်ပိုင်းအပါအဝင်ချင်းပြည်နယ်ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာလည်းပြင်းပြအပူချိန်ထက်1ဒီဂရီစင်တီဂရိတ်ကိုကျော်လွန်ခဲ့ပါသည်။ကချင်ပြည်နယ်မှာအခုလရဲ့ပြင်းပြအပူချိန်ထက်6ဒီဂရီစင်တီဂရိတ်ကိုကျော်လွန်ခဲ့ပြီးနေပြည်တော်စကိုင်းတိုင်းအထက်ပိုင်းနဲ့တင်းလာရီတိုင်းရှမ်းပြည်နယ်အရှေ့ပိုင်းနဲ့ကယားပြည်နယ်တွေမှာတော့ပြင်းပြအပူချိန်ထက်3ဒီဂရီစင်တီဂရိတ်ကနေ4ဒီဂရီစင်တီဂရိတ်ထက်ကျော်လွန်ခဲ့တယ်ဆိုပြီးမိုးစလကခန့်မှန်းထားပါသည်။တမန်ထက်နေအပူချိန်တိုးလာနေလို့အပူဒဏ်ကြောင့်ကျန်းမာရေးရုပ်တရက်ထိခိုက်တာမျိုးဖြစ်အောင်လို့တတိထားတာမျိုးတွေရှိတယ်ဆိုပြီးရင်မောင်းတအုပ်ကပြောပါလိ။
သွားမှသွားတယ်ဆိုရင်တော့ကအဲရုံးနဲ့ပဲသွားတယ်။အပြင်မှာတော့ပူတယ်ဒီရက်တွေမှာတကယ်ပူတယ်။အရင်ပူတဲ့ခါကျတော့သွားလာပြင်မှန်းတာပေါ်မှာနေပူတဲ့အချိန်မှာသွားပြီးတော့အကယ်ကနားတော့မပါညာဆိုမနာခင်မှာအဲ့လိုပေါ့ကားကိုကျုံးလို့ရပြီးချက်ချင်းအောင်ဆင်းတာမျိုးတော့မလုပ်ဘူး။သတိပေးတာပေါ့ကိုယ်နဲ့တူတူသွားတဲ့လူကိုကြားရတယ်ဘယ်လိုလဲဆိုအပြင်းလေးကိုနည်းနည်းလေးအရင်ဖြည်းဖြည်းချင်းအဝင်ခံတဲ့သဘောပေါ့မနာခင်နေမှာလေကြိုပြီးတော့အဲ့လိုမျိုးရောလိုက်တာပေါ့အဲကုန်းကလည်းမပိတ်ဘူးအပြင်းလေးနဲ့ရောပေးလိုက်တဲ့သဘောပေါ့အမှန်ပေါ့နည်းနည်းလှက်တာဘယ်လိုမျိုးကတော့လောက်ရ
ထူးခြားတဲ့နေ့ပူချိန်ဖြစ်ပေါ်လခဲမြို့မှာ43ဒီဂရီစင်တီဂရိတ်ရှိခဲ့ပြီးမြင်းချံရမဲသိန်းလှိုင်းတက်မြို့6အောင်လန်းကန်ကောနဲ့စင်ပြူကျွန်းပြည်မြို့နယ်ဖားဆောင်မြို့တို့မှာ42ဒီဂရီစင်တီဂရိတ်ရှိခဲ့ပါတယ်။ပူပြင်းတဲ့ရာသီဥတုတန်းကြောင့်ဖြစ်တဲ့နောက်ဆက်တွဲကျန်းမာရေးစုစုတွေကိုလည်းပညာရှင်တွေကသတိပေးထားပါတယ်။အပူရှက်တာအပူတန်းကြောင့်ပင်ပန်းနွမ်းနေတာမျိုးမရှိအောင်လည်းသတိပေးနေကြပါတယ်။ လူနေထူထဲတဲ့ရန်ကုန်မြို့အပါဝင်မြို့ကြီးတွေမှာလက်ဆက်မီပုံမှန်မရကြတာကြောင့်နေရာဒီရဲ့အပူဓာန်ကိုခန်းဆားနေကြရတဲ့ပြည်သူတွေအဖို့အခုထပ်အပူချိန်ထပ်တိုးရင်အပူဓာန်ကြောင့်တကြီးရွယ်တွေနဲ့ကလေးငယ်တွေရဲ့ကျန်းမာရေးကိုထိခိုက်မှာကိုစိုးရိမ်နေရပါတယ်ရှင်
။ဒါကတော့မြန်မာပြည်တော်ကအပူချိန်မြင့်တက်လာနေတဲ့အတွက်ကျန်းမာရေးသတိထားကြဖို့သတိပေးတဲ့အခြေအနေသတင်းမဲ့ဤတန်စင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
Video ရဲ့အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ View မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံရဲ့2023ခုနှစ်ဧပြီလ10ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ32နဲ့58တို့ကနေထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံတွင်းကလက်နက်ကင်တပ်ဖွဲ့တွေကိုအပိသက်ချေမှုန်းရေးရွေးကောက်ပွဲကျင်းပနိုင်ရေးစစ်ကောင်စီဘက်ကကြိုးပမ်းနေချိန်မှာနိုင်ငံတကာအတိုင်းဝိုင်းကလည်းတန်ခတ်ပိတ်ဆို့မှုတွေကိုထပ်ပြီးချမှတ်နေပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုကိုစောဝင်းလိုင်ကတင်ပြထားတာရှုစားနာဆင်ပါရှင
်ဒီကနေ့မှလ29ရက်နေ့ကကြာရောက်တဲ့တမတော်နေ့စီးပြအခမ်းအနားမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမေအောင်လိုင်ကမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေခြုံငင်းရေးအတွက်စန့်ကျင်နေတဲ့အဖွဲ့အစည်းတွေကိုအောင်မြင်အောင်ခြေမုံသွားမယ်လို့ပြောခဲ့ပါတယ်ကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တို့အပြင်အဲ့ဒီအဖွဲ့တွေကိုပံ့ပိုးပေးနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ EAO တွေကိုပါပြပတ်သားသားအရေးယူဆောင်ရွက်မယ်လို့စစ်ကောင်စီဥက္ကဋ္ဌက88နှစ်မြောက်တမတော်နေ့အခမ်းအနားမှိန်ခေါ်မှာထည့်သွင်းပြောဆိုသွားခဲ့တာပါ
နိုင်ငံတော်မှာလို့ရှိပြည်သူများရဲ့လူမှုစီးပွားဘဝလုံခြုံရေးပြည်ရုပ်စုတော်မှာလို့ညီညီအကြရေးနဲ့ရဲဘော်တွေစုံမှုမှုအပြည့်အဝရရှိစေရလေတာလှုပ်ဆောင်သားမှာပဲဖြစ်တယ်အဲ့ဒီလှုပ်ဆောင်ရမှာ NUG နဲ့အကြမ်းဖက်အဖွဲ့အစည်းတွေ၎င်းတို့ကိုပတ်ပိုးနေတဲ့ EU အဖွဲ့အစည်းတွေကိုပြက်ပြက်သားသားရည်ယူဆောင်သားမှာဖြစ်ကြောင်းပြောကြားလိုတယ
်နေပြည်တော်မှာပြုလုပ်တဲ့တပ်မတော်နဲ့စစ်ပြအခမ်းအနားကိုရုရှားနဲ့စစ်တပ်ရုံးတချို့ကစစ်တပ်မှုတွေအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတချို့နဲ့နိုင်ငံရေးပါတီတချို့လည်းတက်ရောက်ခဲ့ကြပါတယ်တမတော်နေ့မှာပဲမြန်မာစစ်ကောင်စီပေါ်နောက်ထပ်ပိတ်ဆို့တန်ခတ်မှုအစ်စ်တွေချမှတ်ကြောင်းဗြိတိန်ဆိုရကကြေညာခဲ့ပါတယ်မြန်မာစစ်တပ်အတွက်လီယင်စီရအောင်ဝန်ဆောင်မှုပေးနေတယ်ဆိုတဲ့စီးပွားရေးလုပ်ငန်းနောက်ထပ်တစ်ခုနဲ့တာဝန်ရှိသူလူပုဂ္ဂိုလ်တို့ကိုထပ်ပြီးဖြည့်ဆွတ်အရေးယူလိုက်တာပါစန့်ချင်မဲ့အင်အားစုတွေကိုအမြင့်ပြတ်ချေမှုန်းသွားမယ်လို့စစ်ကောင်စီဥက္ကဋ္ဌပြောဆိုခဲ့တာနဲ့ပတ်သက်လို့ဒါဟာစစ်ကောင်စီအနေနဲ့စစ်ရာဇဝမှုကိုဆက်လက်ကျူးလွန်သွားမယ်ဆိုတာဝန်ခံလိုက်တာဖြစ်တယ်လို့NUG ဘက်ကတုံ့ပြန်ထားပါတယ်ကြာကာလမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့သဘောထားတုံ့ပြန်ချက်ကိုတမရယုံပြောခွင့်ရဦးကျော်စောက VOE ကိုအခုလိုပြောပါတယ
်တစ်ချိန်တုန်းကလည်းသူ့ကိုလူခေါင်းရောင်ဆောင်ပြီးတော့ငြင်းချင်ရေးနှစ်ဖြစ်ရမယ်ဆိုပြီးကြေညာပြီးတော့ကြေညာလို့ကြေညာဘာအပြစ်သက်အပြစ်ခတ်ရစဲသူတစ်ဖက်သက်အပြစ်ခတ်ကြေညာလို့ဆိုပြီးတော့ကြေညာအားလုံးကလိန်ညာနေတာလူတိုင်းနဲ့သိတယ်ဆိုတော့သူဘယ်လိုပဲပါဇက်ကဘယ်လိုပဲထွက်ထွက်မင်းသားစကားပဲထွက်ထွက်ဘလူးစကားပဲထွက်ထွက်ဘာပဲထွက်ထွက် तू လုံနေတဲ့လုံရက်ကလူသက်နေတဲ့လုံရက်အဲ့ဒါကို तू လူသက်နေရဆိုတော့ तू ဝင်ခံပြီးတော့ပြည်သူအစိုးရကို तू တို့ပြည်သူတွေနဲ့ပြည်သူတွေကိုတတ်ဖြတ်မယ်ဆက်တတ်ဖြတ်ဖို့စူးစမ်းမယ်ဆိုတော့ तू ဝင်ခံသွားတာပဲဒါကစစ်ရာဇဝမှုကျူးလွန်နေတဲ့ဟာကို तू ဝင်ခံသွားခြင်းဖြစ်ပါတယ
်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့မြန်မာနိုင်ငံရဲ့လုံခြုံရေးအခြေအနေကြောင့်ရွေးကောက်ပွဲကျင်းပမယ့်ရက်ကိုလောလောဆယ်မှာအတိအကျမကြေညာနိုင်သေးဘူးလို့တမတော်နေ့စီးပွားအခမ်းအနားမှာသတင်းတောက်တွေကိုပြောခဲ့ပါတယ်
။အဲ့တော့ကျွန်တော်အစိုးရအနေနဲ့အာမခံစားတာကိုရှိရယ်နံပါတ်1ကပါတီလိုဒီမိုကရေစီစနစ်ကိုကျွန်တော်ခိုင်ခိုင်မာမာအာမခံတယ်။နံပါတ်2အနေနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်အောင်စုကိုခိုင်ခိုင်မာအာမခံတယ်။အဲ့ဒီအခြေခံတစ်ချက်ကိုဟောနေပြီးကျွန်တော်တို့ဘယ်တော့မှတွေ့ဆောက်မှာမဟုတ်ဘူး။အဲ့တော့ကျွန်တော်ပါတီလိုဒီမိုကရေစီကိုဒီမိုကရေစီစနစ်ကိုကျွန်တော်တို့အာမခံတာလည်းပြောလို့သူတို့ရေကောက်ပွဲကျွန်တော်မဖြစ်မနေတော့မဖြစ်မနေလုံနိုင်ဖို့အတွက်အခြေအနေတွေတည်ဆောက်နေတယ်အခြေအနေတွေတည်ဆောက်နေတဲ့မှာခုနပြောတဲ့အချက်လက်တွေနဲ့ပြည့်စုံဖို့
စစ်ကောင်စီဘက်ကစီစဉ်နေတဲ့ရေကောက်ပွဲအပေါ်ဝင်ရောက်ရှင်ပြိုင်မဲ့ပါတီတွေအနေနဲ့လည်းရေကောက်ပွဲပဲတော့ကျင်းပမယ်ဆိုတာအတိအကျမသိရသေးပါဘူးစစ်ကောင်စီကကျင်းပမယ်ရေကောက်ပွဲအပေါ်မပုံတင်ထားတဲ့ပါတီတစ်ခုအနေနဲ့ဘလောက်အထိယုံကြည်မှုရှိသလဲဆိုတာနဲ့ပတ်သက်ပြီးပြည်သူပါတီအနေနဲ့ကတော့ ပြောဖို့စောင့်နေသေးတယ်လို့ပြည်သူ့ပါတီရဲ့အထွေထွေတွင်းရေးမှူးဦးကျော်လင်းကပြောပါတယ
်။ရွေးကောက်ပွဲကိုဘယ်လောက်ထိလုပ်ကြည့်လဲဆိုရွေးကောက်ပွဲတော့ဘယ်လိုကျင်းပမှန်းမသိရတဲ့ကျွန်တော်တို့ဒီဟာပြောဆိုဖို့ကစောတဲ့လို့ကျွန်တော်တို့သတ်မှတ်ပါတယ်။အခုဒီကတော့ကျွန်တော်ကပါတီနိုင်ငံပါတီတစ်ခုပေါ့နော်ပြည်တွင်းမှာကျွန်တော်ရက်တည်ရမယ်ဆိုတော့ရက်တည်ရင်းနဲ့ပါတီရှင်တန်ရေးအတွက်ပဲကျွန်တော်ကလုပ်နေတဲ့အတွက်သူတို့ဘယ်လောက်ဒီကျွန်တော်တို့နိုင်ငံပါတီပေါ်သူတို့ဘလို့ထောတာထားလဲဆိုတော့သူတို့ကိုယ်ပြတ်တချင်းကအားနေနေပါတယ
်ရွေးကောက်ခံအစိုးရကိုဖြုတ်ချပြီးအာဏာသိမ်းခဲ့တဲ့စစ်ကောင်စီရဲ့ကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုပြင်ဆင်နေတဲ့ပါတီတွေရှိသလို2020အထွေထွေရွေးကောက်ပွဲမှာမဲအများဆုံးအနိုင်ရခဲ့တဲ့ပါတီတချို့ကတော့ဝင်ရောက်ရှင်ပြိုင်မှာမဟုတ်ပါဘူးအဲ့ဒီထက်မှာစစ်ကောင်စီကအသစ်ပြတ်ထန်းထားတဲ့ရွေးကောက်ပွဲဥပဒေသစ်ရဲ့စည်းမျဉ်းတွေကိုမလိုက်နာတဲ့ NLD ပါတီအပါအဝင်ပါတီပေါင်း40ကျော်ကိုနိုင်ငံရေးပါတီအဖြစ်ကနေပယ်ဖျက်ခဲ့ပါတယ်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့စစ်ကောင်စီဟာတည်ဆဲဥပဒေကိုချိုးဖောက်နေပြီးတရားဝင်မှုမရှိတဲ့အပြင်ပြည်သူလူထုကိုကိုးစားပြုမှုမရှိတဲ့အတွက်စစ်ကောင်စီရဲ့လုပ်ရဟာတရားဝင်မှုမရှိဘူးလို့ NLD ဗဟုအလုပ်ကော်မတီကပြောဆိုထားပါတယ် NLD ပါတီအပါအဝင်နိုင်ငံရေးပါတီတွေဖျက်သိမ်းခံရတဲ့အပေါ်နိုင်ငံတကာအတိုင်းအဝန်းကလည်းစစ်ကောင်စီကိုဝေဖန်ပြစ်တင်လိုက်ပါတယ်အမေရိကန်နိုင်ငံရဲ့ဌာနဒုတိယပြောခွင့်ရဗက်တန်ပတဲကတော့မြန်မာနိုင်ငံမှာပါဝင်သင့်သူအားလုံးမပါဝင်ပဲဘလို့ရွေးကောက်ပွဲပဲလှုပ်လှုပ်လွတ်လပ်မြတ်တဲ့လို့လက်ခံလို့ရမှာမဟုတ်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်စစ်တပ်အုပ်ချုပ်တာကိုကြဲကြဲပြန့်ပြန့်ဆန့်ကျင်နေချိန်မှာစစ်ကောင်စီကရွေးကောက်ပွဲကိုတစ်ဖက်သက်အတင်းကျင်းပရင်မတည်ငြိမ်မှုတွေသာပိုဖြစ်လာဖို့များတယ်လို့အမေရိကန်နိုင်ငံရဲ့ဌာနဒုတိယပြောခွင့်ရကပြောကြားခဲ့တာပါဗြိတိန်ဩစတြေးလျနဲ့ဂျပန်နိုင်ငံတို့ကလည်းမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရရှိလာအောင်အားလုံးပါဝင်တဲ့လုပ်ငန်းစဉ်တွေကိုပိုလုပ်ဖို့တိုက်တွန်းခဲ့ကြပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကလည်းပါတီတွေဖျက်သိမ်းခံရတဲ့အပေါ်အထူးစိုးရင်ကြောင်းနဲ့အဖွဲ့အစည်းတွေအားလုံးပါဝင်တဲ့နိုင်ငံရေးလုပ်ငန်းစဉ်ဆက်ပြီးကျင့်သုံးနိုင်အောင်ဝိုင်းဝန်းဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်မြန်မာအိန္ဒိယနိုင်ငံတွေနဲ့တခြားကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလည်းတွန်းအားပေးကြဖို့အတွင်းရေးမှူးချုပ်ကတိုက်တွန်းလိုက်ပါတယ်ပြီးခဲ့တဲ့မတ်လကုန်ပိုင်းတုန်းကတော့စစ်ကောင်စီနဲ့ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်9ဖွဲ့နေပြည်တော်မှာနှစ်ရက်တာအလွတ်သဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ဝင်ပြည်သစ်ပါတီ NMSP ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ကရင်မျိုးသားအစည်းအရုံး KNU KNLA PC လောင်ဟူဒီမိုကရက်တစ်အစည်းအရုံး LDU နဲ့ပုဂ္ဂိုလ်မျိုးသားလွတ်မြောက်ရေးတပ်မတော် PNL တို့ပါဝင်တဲ့အဲ့ဒီတွေ့ဆုံမှုမှာသက်ဆိုင်သူတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲပေါ်ပေါရင်းနဲ့ညီညာရေးညီလာခံကျင်းပရေးကိစ္စအပါအဝင်အချက်9ချက်ဆွေးနွေးခဲ့တယ်လို့အပြည့်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးစောကျော်ညွန့်က VOA ကိုပြောပါတယ
်အဓိကတော့သက်ဆိုင်သူများအလုပ်ပါဝင်တဲ့နိုင်ငံကြီးပြည်စုံရှင်နေမှုကြီးကြီးတရားပေါ်ပေါက်လာဖို့ပြီးတော့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ဆင်းဆင်းပေါ့လေအဲဒါလည်းဆွေးနွေးဖြစ်တယ်နောက်ပြီးတော့ဒီအနာဂတ်မှာကျွန်တော်တို့တည်ဆောက်လို့တဲ့ Federal ပြည်တော်စုတွေချီကံယူလဲလာဆွေးနွေးဖြစ်တယ်နောက်ပြီးတော့အရာကများကိုအကအွယ်ပြီးဆန်ရကိစ္စအရာနဲ့တဆက်တယ်ပေါ့လေဒီအရာကလာပြီးရလက်ရှိလူသားချင်းစာနာမှုအကူအညီပေးနိုင်တဲ့ကိစ္စကြတဲ့ကိုလည်းကျွန်တော်တို့ဒါပြောဆိုဖြစ်ကြတယ်။ဟိုဒေတာတွင်ကြီးကြီးချမ်းကြီးကိစ္စရသည်ရွေးကောက်ပွဲကျင်းပမယ့်ကိစ္စရသည်တော်လီငြိမ်းချမ်းကြီးလာကန်ကျင်းပဖို့ကိစ္စရသည်အဲ့ဒါတွေလည်းကျွန်တော်တို့ပြောဖြစ်တယ်
။မြန်မာစစ်တပ်ဟာပြည်တွင်းထဲမှာလည်းစန့်ကျင်တော်လာနေတာတွေကိုဆက်ပြီးရင်ဆိုင်နေရတဲ့အခြေအနေပါ။စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရသားထိခိုက်ဒေဆုံးမှုနဲ့စစ်ရှောင်နေရသူဥယျာဉ်လည်းတိုးလာနေပါတယ်။မြန်မာစစ်တပ်ဟာပြည်တွင်းမှာလက်နက်ကင်ပဋိပက္ခဖြစ်နေတဲ့အခြေအနေတွေအပေါ်အပြစ်သက်ချေမှုန်းသွားမယ်လို့ဆိုသလိုရွေးကောက်ပွဲကျင်းပနိုင်ဖို့အတွက်ကိုလည်းနိုင်ငံရေးတည်ငြိမ်အောင်ကြိုးပမ်းသွားမယ်လို့ပြောဆိုနေတာပါဒါပေမဲ့လည်းအာဏာသိမ်းထားတဲ့မြန်မာစစ်တပ်အပေါ်နိုင်ငံတကာရဲ့ဒဏ်ခအရေးယူမှုတွေနဲ့ဝေဖန်ပစ်တင်တာတွေကဒီကနေ့အချိန်ထိရှိနေသေးပဲဆိုတာကိုဒီသတင်းပတ်ရဲ့သတင်းတော်မဆုအစီအစဉ်ကနေတင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
ရန်ကုန်ကပေးပို့တဲ့သတင်းနောက်မှတ်စုကိုကိုစုံဝင်းလိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။လူမှုရှုခင်းအစီအစဉ်မတိုင်ခင်မှာတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်။ မြန်မာနိုင်ငံအတွင်းမှာစားနပ်ရိက္ခာဈေးနှုန်းဖောင်းပွားမှုတွေကဆက်ပြီးတော့မှတိုးလာနေတဲ့အချိန်မှာပဲနိုင်ငံတွင်းဖြစ်ပွားနေတဲ့ပဋိပက္ခတွေနဲ့စီးပွားရေးဆိုင်ရာအဟန့်အတားတွေကြောင့်စားနပ်ရိက္ခာမလုံခြုံမှုချိမ့်ချောက်မှုတွေဆက်ပြီးတော့ရှိနေတယ်လို့ကမ္ဘာ့ဘဏ်ကသတိပေးလိုက်ပါတယ်နိုင်ငံတဝန်းစားနပ်ရိက္ခာဈေးနှုန်းမြင့်တက်မှုတွေနဲ့ရိက္ခာလုံခြုံမှုအခြေအနေတွေကိုမတ်သိမ်ကြီးထိုက်ကစူးစီးတင်ပြထားတာကိုဒီသတင်းမှတ်ရဲ့စီးပွားရေးခန်းနာမှာပြန်ပြီးတော့တင်ပြထားတာရှုစားနာဆင်ပါရှင်
ဆန်ဒေးကဝါချတာလောက်ဖြစ်နေ။ဒါစားတော့ကိုပြောရရင်အဲဈေးကတော့ဒီအဝင်နေတော့နေနေပြောင်းနေဈေးကနေနေပြောင်းနေပါလေ။တအိတ်ကိုကျွန်တော်ပြီးခဲ့တဲ့နှစ်ပတ်လောက်ကဝယ်တော့တော့ပေါ်စံတအိတ်ကို70ကဝယ်လာတယ်ငါတော့ရှိတာပေါ့။အဲအခုကျွန်တော်တုံးမလို့ဝယ်လိုက်တဲ့အချိန်မှာခဏတော့3000တောင်းခွဲတော့ဈေးတော့တော့ပေါ့
။ဆန်ဒေးနေ့ငါကလောမှာ2000လောက်တက်သွားတယ်လို့ဝါပြပါရကျွန်တော်28ပြိတာဝင်ဒီအတိုင်းအတိတ်ဘာလို့ကျွန်တော်တို့ကအီယာမင်းစားတာအကောင်းဆုံးစားတာဆိုတော့အီယာမင်းတေးကအရင်က9,800ပေါ့ဒီရွာဒီရွာကိုရောက်လာပြီဖြစ်ပါလေအခု9,900-6,000ဒီပေါက်ကြိုက်ပေါ့
မြန်မာနိုင်ငံမှာပဋိပက္ခတွေစီးပွားရေးဆိုင်ရာအခက်အခဲတွေနဲ့စဘာထုတ်လုပ်မှုကျဆင်းမှုတွေကြောင့်ဆန်းနယိတ်ခါလုံခြုံရေးအပေါ်မှာချင်းချမှုအဖြစ်ဆက်ရှိနေတယ်လို့ကမ္ဘာ့ဘဏ်ရဲ့ဖေဖော်ဝါရီလ9ရက်နေ့ထုတ်ဆန်းနယိတ်ခါလုံခြုံရေးဆိုင်ရာအစီရင်ခံစာကဖော်ပြပါတယ်မြန်မာနိုင်ငံတွင်ဆန်းနယိတ်ခါမလုံလောက်မှုနဲ့စိုးစိုးရွားရွားဒါမှမဟုတ်လေအတော်အသင့်ရင်ဆိုင်နေရသူက2022ခုနှစ်အတွင်းနှစ်တန်းထိတိုးလာပြီး 15.2 တန်းရှိတယ်လို့ဖော်ပြပါတယ်။ဒေတာရစ်ဆိုင်ပြည်ရေးမှာရာသီဥတုဒဏ်ခံရတယ်လို့ရခိုင်ပြည်နယ်ဘူးသီးတောင်ဒေတာကန်ဦးညီက VOA ကိုပြောပါတယ
်။မိုးကမပန်ဘူးလေမိုးကမပန်တော့ကျွန်တော်တို့ဒီတောင်သူတွေကဟိုတင်းနေတာကတော့မဆိုင်ပြိုးနိုင်ဘူးပေါ့နော်။
မြန်မာနိုင်ငံတွင်းကလယ်သမားတွေမှာလည်းဓာတ်မြေဩဇာသုံးဆွဲမှုလျှော့ချခဲ့ရပြီးရေကြီးရေရှမ်းမှုနဲ့လည်းကြုံတွေ့ရတာကြောင့်2022ခုနှစ်မိုးစပါက2021ခုနှစ်နဲ့ရှင်ရင်ရော့မယ်လို့ခန့်မှန်းထားကြတာပါအထူးသဖြင့်တော့2022ခုနှစ်ဇူလိုင်လအတွင်းယူရီးယားဓာတ်မြေဩဇာဈေးနှုန်းက2021ခုနှစ်နဲ့ရှင်ရင်ဈေးနှစ်ဆတက်သွားခဲ့တာဖြစ်ပါတယ်လေကွင်းတွေကအထွက်ဈေးနှုန်းစိုက်ပျိုးထုတ်လုပ်သူလယ်သမားတွေရတဲ့ကောက်ပဲတည်နံဈေးနှုန်းကမြင့်တက်လာပြီမယ်လို့လဲလက်သမားတွေအတွက်လုံခြုံရေးအခြေအနေကပိုပြီးတော့ဆိုးရွားလာနေတယ်လို့ကမ္ဘာ့ဘဏ်ကထောက်ပြထားပါတယ်ကလေးဒေတာကန်ကိုအောင်ဆန်းလင်းကလည်းစဘာအထွက်ရော့တဲ့အကြောင်း VOA ကိုပြောပါတယ
်ဟုတ်ချပါပါအဲရင်ကဒီရင်းပြာဦးမြင့်တက်တဲ့ဟာကိုသိတယ်ကျွန်တော်ကငယ်ကနေမြန်ခွာမယ်အောင်ဟုတ်စိုက်ခွင့်ရရဆိုပြီးနဲ့စိုက်ခွင့်ရမယ်ဆိုတာမျိုးကမတည်တာဘူးပေါ့မတည်တာတော့ဒီနေ့ဆက်ပြီးပြောဆိုအမျိုးနဲ့တော့လည်းတွားကြည့်ရတဲ့ပြိမထဲနိုင်ဆိုတော့ဒီချက်မျိုးကတုံးတုံးတုံးတော့ကြီးကြသွား
ဒေတာရင်းလမ်းပန်းဆက်သွယ်ရေးအခြေအနေကိုလည်းကိုအောင်ဆန်းလင်းကရှင်းပြပါတယ
်။အော်ကျွန်တော်တို့ဒီပါကဒီကကုန်စီတဲ့လမ်းမကြီးတာဒီဟိုကုန်ကားကြီးတွေပါဝင်ပေါ့နော်နှစ်ပတ်အင်အားကြီးတွေဘယ်သူမှသုံးလို့မရတဲ့အနေအထားမျိုးဖြစ်နေတာကကြာပါပြီတမျိုးတော်ပါပြီဆိုတော့လေကျွန်တော်တို့ဒီဒီကာလတော့အကြောင်းလေးဖြစ်တဲ့ကာလလို့ပြောလို့ဒီအောင်ကျွန်တော်တို့ကအဲ့ဒီဟာနဲ့စားကြသွားပြီ
စံစည်းစပါးစည်းတွေမဟုတ်ဘဲတခြားသောစားတောက်ကုန်တွေလည်းဈေးတက်ပါတယ်ဈေးတက်ရတဲ့အကြောင်းရင်းနဲ့မှာ73စီဈေးကြောင့်တည်ယူပို့ဆောင်ရေးဈေးဆက်ကတက်တာကလည်းအကြောင်းရင်းတစ်ရပ်ပါဒါပေမဲ့ကမ္ဘာ့ဘဏ်ရဲ့အစဉ်ခံစာမှာတော့နိုင်ငံရေးမတည်ငြိမ်မှုနဲ့လုံခြုံရေးအခြေအနေတွေဟာကုန်စည်နှုန်းတက်ရတဲ့အကြောင်းရင်းတွေဖြစ်ဖော်ပြပါတယ်အဓမ္မစူးစမ်းခံရမဲ့အရေးလူရဲခံရမဲ့အရေးတိုက်ခိုက်ခံရမှုတရားဥပဒေမဲ့ဖမ်းဆီးခံရနိုင်တဲ့အန်ဒီအေတွေကြောင့်လူမှုအတိုင်းဝိုင်းတွေအတွင်းမှာကူးလူသွားလာမှုအကန့်အသတ်ဖြစ်စေပြီးမရှိမဖြစ်ကုန်စည်တွေဈေးတက်ကုန်သလိုစားနပ်ရိက္ခာနဲ့အခြေခံစားတောက်ကုန်စည်တွေမလုံမလောက်ဖြစ်စေပြီးအလုတ်ကန်ရှားပါမှုကြောင့်အခြေအနေပိုပြီးတော့ဆိုးစေတယ်လို့အစင်ခတ်စာကပြောပါတယ်ဘူးဒီတော်ဒေတာကန်ဥညီကတော့အလုတ်အကင်ပါတဲ့အကြောင်းပြောပါတယ
်။လူအလုတ်တွေကတော့တော်တော်လေးပါတယ်နော်။ကျွန်တော်တို့ဒေသတူကလုပ်နေတဲ့လူတွေကတော့ဒီနေ့ကိုအနည်းဆုံးအင်ကအပေါင်းလောက်ရပြီးမှအဆင်ပြေတယ်ဒီနေ့လောကနောက်တော့အလုတ်ကခွင်းလန်းနေတာသိမရှိဘူးဖြစ်နေ
။ကိုအောင်ဆန်းလင်းက
ခုလောလောဆယ်တော့ဒိဋ္ဌိုင်ကြဒိဋ္ဌိုင်ကြတဲ့ခြေတော်ကအများကြီးရတယ်ဒီလိုတောင်းကြည့်လေဆိုတော့လေဒီသူခင်းကိုခင်းဆိုတာမျိုးတော့ဝမ်းသာတော့ဒီနောက်ပဲဒီပုံစံနိုင်ငံမှာလိုအပ်ချက်ရှိတဲ့
ဒီနေရာမျိုးရှိသူတွေကလည်းဒီကာလကတော့သူတို့လေအမှားလုပ်တယ်လို့ခေါ်တော့ပေါ့လိုက်ပြီးတော့ဒီကားလိုက်တာလို့ငယ်သိန်းတွေပဲသိန်းတွေမှာလုပ်ကြတာဖြစ်တဲ့အတွက်ဟိုကျွန်တော်တို့လောက်တာခိုင်းတာရှိရဲ့ဟိုရဲနိုင်ချမ်းနိုင်တဲ့နေပါလိရှိနေတယ်ပေါ့အဲတချို့ခက်ခဲတာရှိနေတယ်ဒီဘတွင်ဒီကူတူတွေကနေဒီမှာဒီပြေးတာမျိုးတွေတောက်ထားပေးတဲ့အတွက်အဲသိပြီးရောဆိုးဆိုးဝါးဝါးလို့ဖြစ်ပြီးပေါ့ပြောင်းတော့
ပရိပခတန်တင်ပြီးအိုးအိမ်ဆွန့်ခွာရသူတွေကတော့အစာအောက်လျှော့စားရတာမျိုးပိုင်ဆိုင်မှုတွေကိုထူခွဲရောင်းချရတာမျိုးကြောင်းထုတ်ရတာဆွန့်စားပြီးရွှေ့ပြောင်းရတာမျိုးနဲ့ကလေးတွေကိုအရွယ်မတိုင်ခင်အိမ်အောင်ချပေးလိုက်တာမျိုးတွေလိုကိစ္စတွေကိုမတတ်တာတဲ့အဆုံလုံးနေချရတယ်လို့ကပ္ပဘန်ကဖော်ပြပါတယ်လက်ရှိမှာတော့ကောက်ပဲတိနံထွက်ရှိတဲ့ဒေသတွေမှာဈေးနှုန်းကြီးပေမဲ့ဝယ်ယူရရှိနိုင်တဲ့အနေအထားမျိုးမှာရှိပါတယ်ဒါပေမဲ့တခြားဒေသကစားတော့ကုံမှားယူတင်းသွင်းရတဲ့ဖားကန့်ဒေသလိုနေရာတွေမှာတော့စားနပ်ရိက္ခာရေပိုပြီးတော့အခက်တွေ့စီပါတယ်။ပရိပခမြေမြုံမိုင်းနဲ့ပောက်ကွဲပစ္စည်းတွေအန်ဒီယေလုံခြုံရေးတင်းကျပ်မှုသွာလာခွင့်တမ်းမြေပိတ်ပင်မှုတွေနဲ့အကူအညီပေးရေးလုပ်သားတွေအပေါ်ချင်းချောက်မှုတွေကြောင့်အထူးသဖြင့်နိုင်ငံအနောက်မြောက်ပိုင်းနဲ့အရှေ့တောင်ပိုင်းမှာအသက်အန္တရာယ်များလာပြီးစာနာမှုလုပ်ငန်းတွေလည်းအဟန့်အတားဖြစ်စေတယ်လို့ကမ္ဘာ့ဘဏ်ကဖော်ပြထားပါတယ်ရှင
်။နိုင်ငံတော်ဝန်စားနပ်ရိက္ခာဈေးနှုန်းမြင့်တက်မှုတွေနဲ့ရိက္ခာလုံခြုံမှုအခြေအနေတွေကိုမသိင်္ဂီထိုက်ကစူးစီးတင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တက်တက်ရောင်သတင်းလွှာမတိုင်ခင်မှာတော့လူမှုရှုခင်းအစီအစဉ်ကိုနားဆင်ရပါမယ်။ဒီသတင်းပတ်မှာတော့အလုံးလျှောက်မယ်ဆိုရင်ဘာတွေပြင်ဆင်ဖို့လိုအပ်မလဲဆိုတဲ့အကြောင်းကိုတင်ဆက်ပေးထားပါရစေ။အလုံးကိုင်ရှာဖွေတဲ့သူတွေအတွက်ပထမဆုံးအရေးကြီးတာကတော့ကိုယ်နဲ့အကိုက်ညီဆုံးအလုံးကဘာလဲဆိုတာအသေးချာသိဖို့အရေးကြီးဆုံးဖြစ်ပါတယ်လို့အလုံးကိုင်ရှာဖွေပေးသူတွေကအကြံပြုပါရစေ။ကိုလိုမျိုးအလုံးလျှောက်ထားတဲ့သူထောင်တောင်းချီတဲ့ကြားကကိုယ့်ရဲ့အလုံးလျှောက်လွာ resume CV ကိုပထမအဆင့်အရွေးခံရအောင်စနစ်တကျဘလို့ပြင်ဆင်သင့်ပါသလဲဆိုတော့ကို corporate အလုတ်ကင်ရှာဖွေပေးသူမဖုံးမြက်တရဖီကိုမဆုမြက်မုံကမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာပထမပိုင်းဖြစ်နေတင်ဆက်ပေးထားပါတယ
်အမေရိကန်ပြည်ထောင်စုမှာအခုလိုကာလဟာဒီအလုတ်ကင်သစ်တွေလမ်းပွင့်နေရသည်ဖြစ်ပါတယ်အမေရိကန်တက္ကသိုလ်အများစုကဒီမေလကုန်ပိုင်းမှာဘွယ်နှင်းသဘင်ခန်းနာတွေကျင်းပလေးရှိတာနဲ့အတူဘွယ်ရပြီးလို့ဒီလုပ်ငန်းဝင်ဝင်ဖို့အသင့်ဖြစ်နေကြသူတွေဟာအခုလိုချိန်မျိုးမှာတွေကစပြီးတော့မှအလုပ်တွေလျှောက်ကြလေးရှိပါတယ်လုပ်ငန်းတွေဘက်ကလည်းဘွယ်ရကျောင်းသူကျောင်းသားတွေကိုအခုလိုချိန်မျိုးမှာစပြီးတော့မှအလုပ်တွေခေါ်ကြလေးရှိပါတယ်ဒါကြောင့်အလုပ်ရှာကြမဲ့သူတွေအနေနဲ့ဘာတွေကနေစပြီးတော့မှပြင်ဆင်သင့်တယ်ဆိုတာကို corporate အလုပ်ကိုင်ရှာဖွေပေးနေသူမဖုံးမြက်တဲ့ဖီကိုမေးကြည့်ပါမယ်သူကတော့ဒီအလုတ်ကင်ရှာဖွေပေးတဲ့လုပ်ငန်းအတွေ့အကြုံ9နှစ်လောက်ရှိထားသူဖြစ်ပါတယ်။ဒါကြောင့်အလုတ်လျှောက်ကြမဲ့သူတွေအနေနဲ့ဘာတွေသိထားသင့်လဲဆိုတဲ့အချက်တွေကိုမဖုံးမြက်တဲ့ဖီကိုမေးကြည့်ထားပါတယ်
။အရင်ဆုံးအလုတ်လျှောက်ဖို့တော့ကြတော့ကိုယ့်ရဲ့ career assessment ကိုကိုကကြောင်းပြီးတော့မယ်ဆိုလို့ရှိလို့ရှိရင် career assessment အရင်ဆုံးဟိုဟာစာမိုးဝဲလေးပေါ့ test လေးအရင်ဆုံးဖြည့်တင်ကိုအရာဆိုလို့ရှိရင်ဘာမှဘာမှမဟုတ် question လေးပဲအလုပ်တွေထောင်းချီတောင်းချီတွေ့တဲ့များအလုပ်လျှောက်နေမဲ့စာကိုက okay ကိုရဲ့ skill ကဒီမှာအသာတယ်ကိုကလူရင်းနဲ့စကားပြောကောင်းတယ်ဆိုလဲ sales ပဲပေါ့ဒါမှမဟုတ်ရှင်လို့ရှိရင်လည်း accounting number တွေတော်တယ်ဆိုလို့ရှိရင် accounting data science အဲ့ဘက်ပေါ့နော်အဲ့လိုမျိုးကိုဘာဖြစ်ချင်လဲကိုဘာလိုမျိုးအလုပ်တွေနဲ့အဆင်ပြေမလဲဆိုတော့အရင်ဆုံး career assessment အရင်လုပ်တင်ပါတယ်မှာ
အဲ့လိုညီမပြောသလိုမျိုးကိုယ့်ရဲ့ဟိုကိုကဘယ်ပိုင်းမှာဘယ်လုပ်ငန်းခွင်ကိုဝင်ရင်အသင့်တော်ဆုံးဖြစ်မယ်ဆိုတာသိပြီဆိုရင်နောက်တစ်ဆင့်ကတော့ဒီအလုပ်လျှောက်လွှာဒီပို့ရတာတာပေါ့လေဆိုတော့အဲ့လိုမျိုးအလုပ်လျှောက်လာရေးပို့ဖို့အတွက် CV ပေါ့ resume ပေါ့ရေးမယ်ဆိုရင်အရေးကြီးဆုံးဘာတွေလုပ်သင့်တယ်လို့ရေးဘယ်လိုမျိုးတွေရေးသင့်တယ်လို့စပြီးတော့အကြံပြုလို့ရလိမ့်ရှင်
ဟုတ် resume ကတော့အများဆုံးတမျက်နာပဲမှာတမျက်နာတည်းပို့လို့မရဘူးပေါ့နော်ဆိုတော့အများကြီးမရေးရကောင်းတယ်ဒါပေမဲ့အဲ့တဲမှာမှဟိုလုံးဝ compact ပေါ့နော် concise ဖြစ်တဲ့ဟာမျိုးကိုရေးတင်တယ်ပေါ့ဆိုတော့အထူးသဖြင့်ကတော့ညီမဒါလေး share ချင်ပါတယ်နော်အဲ့ဆိုရင်သူက job search မှာ resume preparation ပေါ့နော်ဆိုတော့ပထမတမျက်နာပဲပြီးတော့ summary objective နဲ့ပြီးတော့professional experience ပေါ့နော် skill တွေပြထားမယ်ကိုကအကြောင်းတီးတော့မယ်ဆိုလို့ရှိရင်ကိုဘာတွေစာသင်ခဲ့လဲဘာတွေ research လုပ်ခဲ့လဲဘာပေပါရေးလဲပေါ့ပြီးတော့ measurable performance ပေါ့measurable performance ကကြာတိုင်းတာလို့ရတယ်ကိုရဲ့performance ကိုတိုင်းတာလို့ရတဲ့ဟာပေါ့ဥပမာဆိုကိုက accounting ကောင်းတယ်ဆိုတော့ accounting ကောင်းတယ်ပဲ ရေးထားလို့မရဘူးအဲကျမကကွန်ပျူတာဆိုင်ယန့်စ်တော်ပါတယ်အဲ့လိုမျိုးရေးထားလို့မရကိုယ့်ရဲ့ track record ပေါ့နော်ဟိုတိုင်းတာလို့ရတယ် quantifiable ဖြစ်တဲ့ performance ကိုမျိုးလုပ်တင်တာပေါ့နော်ဥပမာဆိုရင်ဒီညီမလေးဆိုတော့ problem ပေါ့နော် for forensics နဲ့ပြီးတဲ့ biological science နဲ့ပြီးတဲ့ဟာပေါ့ဥပမာဆိုရင်ညီမတို့ဆိုရင်ကျောင်းသူလေးဆိုတော့ဘာ experience မှမရှိဘူးဒါပေမဲ့သူဓမ္မကြီးဥပမာဆိုရင်သူက barista လုပ်တယ်ပေါ့ဘာပဲပြော coffee ဆိုင်မှာဖြောတယ်ဒါပေမဲ့ तू อ่ะရေးထားတဲ့ဟာအာ first month ပထမ month မှာ तू อ่ะ cashier ကနေပြီးတော့အာ coffee ဖြော်တဲ့လူဖြစ်သွားတာပေါ့နော်အဲပြီးလို့ရှိရင်လည်းလူအယောက်တရာကို serve လုပ်ရတယ်ပြီးလို့ရှိရင်ကြီးလိုက်လို့ရှိရင် तू coffee စားတသေးလေးလေးကို၄ယောက်ပဲရှိရလူ၄ယောက်ကမှ तू อ่ะ customer ကိုဘယ်လိုထိအာဘယ်လိုမျိုး order ကောက်လဲဘယ်လိုမျိုးအလုပ်လုပ်လဲပေါ့နော်အဲ့လိုမျိုးရေးထားပြောရလို့ရှိရင် coffee ဖြော်တဲ့အလုပ်ပဲ barista အလုပ်ပဲဒါပေမဲ့measurable performance ပေါ့နော်ကိုကအာဘာတွေလုပ်တယ်ဘာတွေလုပ်နိုင်ပါတယ် under pressure မှာလုပ်နိုင်ပါတယ်လူတွေနဲ့စကားပြောနိုင်ပါတယ်ပေါ့နော်အဲ့လိုမျိုးရေးထားတာပေါ့ဥပမာအပေါ်ကိုတက်မယ်ဆိုလို့ရှိရင်သူက summary မှာအာကျမဟိုနောက်ဆုံးနှိပ်ယောင်နေပြီပေါ့နော်သူမှာ research skill လည်းရှိတယ် customer service skill လည်းရှိတယ်ပေါ့အဲ့ဆိုရင်ခုနကသူရေးထားတဲ့ customer service skill နဲ့ kait ဆိုတော့အရင်ဆုံးနာမည်အာနေအလေးစားပါတော့အပြည့်စုံရေးစရာမလိုကိုယ့်ရဲ့ information ကိုလည်းအများကြီးမပြောရဘူးเนาะအဲ့တော့အဲကိုယ့် reach out လုပ်နိုင်မဲ့ email ပေါ့ email အသစ်ဖွင့်တာကောင်းတယ်ဒီအလုပ်ရှာဖို့အတွက်ပဲ email အသစ်ဖွင့်ပါပြီးတော့ဒီ phone number ပေါ့เนาะကိုယ့် reach out လုပ်လို့ရတဲ့ phone number ပြီးတော့အာကျောင်းပြီးတော့မယ်ဆိုလို့ရှိရင် GPA ရှိရင် GPA ထည့်ပေးပါrelevant coursework ကကြတော့ဥပမာ तू ကတော့ biological science ဆိုတော့ကျွန်တော်တူတက်ခဲ့တဲ့အတန်းနေပြီးတော့ professional experience နောက်ဆုံးမှာတော့အဲကျောင်းမှာပေါ့ on campus မှာဘာတွေလုပ်ခဲ့လဲ student council မှာပါတယ်ပေါ့ကျောင်းသားသမဂ္ဂဒီအဖွဲ့ computer club အဲ့ဒီဟာတွေကတော့တမျက်နာထဲမှာအကျုံးငုံကြီးရေးလို့ရတာဆိုတော့ဘယ်အလုပ်ပဲမဆိုပါတော့တေးသေးကြီးကြီးအကုန်လုံးဟိုတော့ဗလဲစိတ်တမ်းမထားဘဲနဲ့ကိုလုံးနိုင်တဲ့အားကိုရေးထားပါအာဟိုက performance ကိုကိုကိုကိုအမွန်းတင်ပြီးရေးပေးပါလို့တောင်းဆိုချင်ပါတယ
်ဒီအလုပ်တစ်ခုကိုရှောက်မယ်ဆိုရင်ဒီအလုပ်ကိုကိုလိုပဲရှောက်ကြမဲ့လူတွေကအရာနဲ့ထောင်တဲ့ချီပြီးရှိနိုင်တာပေါ့လေဆိုတော့အဲ့လိုမျိုးတခြားလူတွေကြားရဲမှာမှာကိုရဲ့ရှောက်သွားကထူးပြီးတော့မှဒီအလုပ်ခေါ်ချင်တဲ့သူကမျက်စိကြအောင်ပေါ့နော်ဘာတွေလုပ်တင်တယ်လို့ရောပြောချင်တယ်ရှင့
်အဓိက visibility အမဥမာဆိုလို့ရှိရင်အခုကအားလုံးလက်တိမှာပဲ job market ကနည်းနည်း tight ဖြစ်တယ်လေးရောက်ဒီအရင်များပေါ့နော်ဆိုတော့visibility သင်တာမြင်တာအောင်ပေါ့နော်ညီမအရင်ဆုံးဟိုဒီ recruiting cycle အရင်ရှင်းပြမယ်ဥပမာကိုက college ကျောင်းလို့ကျောင်းတာဒီနေနဲ့ဂျူမှာကျောင်းပြီးတော့မယ်ဆိုလို့ရှိရင်ဒီနှစ်စာတွေကကျောင်းရှောက်ဘာလို့လဲဆိုတော့နှစ်စာမှာကုမ္ပဏီတော်တော်များများဟိုပတ်စံဘတ်ဂျက်ရှိရဲ့အဲငါတို့ဒီနှစ်3 million 4 million တောင်းမယ်လူ2000ခေါ်မယ်အဲ့လိုမျိုးပေါ့နော် January လောက်တည်းကသူကဘတ်ဂျက်ကိုရထားပြီးသားဆိုညီမတို့လို recruiter တွေကအလူလေးစရှာပြီပေါ့လူတွေဘလို့ရှာလဲဆိုတော့ career fair မှာရှာရဲ conferences တွေဥမာtechnical role ဆိုလို့ရှိရင် hackathon တွေမှာရှာရဲပေါ့နော်ဥမာအမျိုးသမီးဆိုလို့ရှိရင်အမျိုးသမီး conferences တွေရှိရဲ့ကျောင်းသားတွေတက်တဲ့ဟာနော်အဲ့လိုမျိုးမှာဆိုလို့ရှိရင်ကိုကအဲ့လိုနေရာမှာ participate လုပ်တယ်ဥပမာဆိုလဲ online မှာဆိုလို့ရှိလို့ရှိရင်လည်း company တွေက webinar တွေလုပ်တယ် company တွေက online job fair တွေလုပ်တယ်အဲ့လိုမျိုးမှာဝင်ပါပါဘာလို့လဲဆိုတော့အဲတချို့ job role တွေပေါ့ဥပမာဆိုညီမအရင် IBM မှာလုပ်ခဲ့ဆိုရင် job တစ်ခုတစ်ခုကိုလူကသိမ်းချီရှောက်တာ job role တစ်ခုတစ်ခုပေါ့နော်အဲ့ဆိုတော့လူတသိန်းကျော်ကိုညီမတို့လို recruiter ရေလည်း review လုပ်လို့မရဘူးအဲ့တော့ညီမတို့ကဘယ်လိုလုပ်လဲဆိုတော့အဲ့လို career fair ထွက်ရင်အမတို့ link ပေးလိုက်ကျောင်းသားလေးတွေဒီ link ကိုပဲရှောက်အဲ့ link ကိုရှောက်တော့မှအဲ့ link ကနေပြီးတော့သူကအဲ့ link နဲ့ရှောက်တဲ့လူတွေရဲ့ resume ကိုပဲညီမတို့ကဆက်တာအဲ့လိုမျိုးက track လုပ်ထားတာပေါ့သူရှင်းသွားတာကအဲ့လိုမျိုးပေါ့ပြီးလို့ရှင် online forum မှာ participate လုပ်ပါကိုက software developer ဆိုလို့ရှိလို့ရှင် GitHub တို့ GitHub တို့အဲ့လို website တွေမှာကိုယ့်ရဲ့ coding skill တွေပြလို့ရတယ် public ချတာပေါ့နော်အဲ့ဆိုလို့ရှင် community တွေလာကြည့်လို့ရတယ်ဆိုတော့ visibility ကအရင်အရေးကြီးပါတယ
် corporate recruiter corporate အလုပ်ကိုရှာဖွေပေးသူမှတ်ဖုံးမြတ် therapy ပါရှင်အခကျင်းွေယူပြီး resume ရေးပေးတဲ့ဝန်ဆောင်မှုတွေကိုသုံးတင်သလားinterview ခေါ်ခံရရင်ဘာတွေပြင်ဆင်ထားတဲ့လဲဆိုတာတွေကိုဒုတိယပိုင်းမှာပြောပြပါအောင်မယ်ရှင်ကျမဆူမြတ်မောမှာ
အလုံးရှောင်မယ်ဆိုရင်ဘာတွေပြင်ဆင်ဖို့လိုအပ်မလဲဆိုတဲ့အကြောင်းကိုမဆုမြတ်မောင်ကဒီသတင်းပတ်ရဲ့လူမှုရှုခေအစီအစဉ်မှာမေးမြန်းတင်ဆက်ထားတာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါလေရှင်။နောက်တပင်းသတင်းပတ်မှာလည်းဘာတွေတင်ဆက်ဖို့ရှိသလဲဆိုတာကိုစောင့်မျှော်နာဆင်နိုင်ပါတယ်။အခုဆက်ပြီးတော့တက်တန့်ရောင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။အနုပညာလောကကထူးခြားတဲ့သတင်းလေးတွေကိုစုစည်းပြီးတော့မအေးတန်နာကျော်ကတင်ဆက်ပေးထားပါတယ်ရှင်။
ကုလသမဂ္ဂကလေးများဆိုင်ရာရမမွေအဖွဲ့ UNICEF ရဲ့ချစ်ချည်ရေးတန်တမန်ဖြစ်သူဟောလိဝုဒ်နာမည်ကျော်ရုပ်ရှင်မင်းသား Orlando Bloom မလရဲ့နောက်ဆုံးတင်းနှင်းကလေးနဲ့မလ26ရက်နေ့ကယူကရိန်းနိုင်ငံကိုသွားရောက်ပြီးတော့ယူကရိန်းသမ္မတ Volodymyr Zelensky နဲ့ Kyiv မြို့မှာတွေ့ဆုံခဲ့ပါတယ်သူကသမ္မတ Zelensky ကိုချီးကျူးစကားပြောကြားတဲ့နေရာကနေပြော You have a heart ခင်ဗျားကရင်ပတ်နဲ့ခံစားရတယ်သူပဲလို့ပြောသွားတာပါ Hollywood ကအောင်မြင်တဲ့ရုပ်ရှင်ကားတွေဖြစ်တဲ့ Pirates of the Caribbean တို့ Lord of the Rings တို့လိုမျိုးရုပ်ရှင်ကားတွေမှာပါဝင်သရုပ်ဆောင်တဲ့မင်းသား Orlando Bloom တို့2016ခုနှစ်နောက်ပိုင်းဒါက Ukraine ကိုပထမဦးဆုံးပြန်ရောက်တဲ့ခီးဖြစ်ပါရင်သူကမြို့လယ်မှာရှိတဲ့ကလေးစင်တာကိုလည်းသွားရောက်ခဲ့တာပါ Phil No လို့ခေါ်တဲ့ကလေးဌာနတွေကယူကရိန်းနိုင်ငံအနှံ့မှာဖွင့်ထားတာဖြစ်ပြီးတော့မိသားစုပြောက်အိုးအိမ်ပြောက်တဲ့ကလေးတွေကိုကူညီပေးနေတဲ့ဌာနဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမှာကလေးနဲ့သူတို့ကိုစောင့်ရှောက်သူပေါင်းစုစုပေါင်းတန်းတဝက်ကျော်အဲ့ကိုလာပြီးတော့အကူအညီတောင်းခံခဲ့တယ်လို့ UNICEF ကသူတို့ရဲ့ website မှာပြောထားပါတယ်။မတ်လ26ရက်နေ့ထီဆိုရင်ရုရှားကျူးကျော်စစ်ကြောင်းကလေးအနည်းဆုံး465ဦးတေဆုံးခဲ့ရပါတယ်။ယူကရိန်းနိုင်ငံကိုလာသွားတဲ့မင်းသား Bloom နဲ့တွေ့ပြီးတဲ့နောက်မှာတော့သမ္မတ Zelensky ကဒီကျူးကျော်စစ်ကြီးကြောင့်ဘလောက်ထိဆိုးရွားသွားရလဲဆိုတာသူသိပါတယ်။ဒီစစ်ပွဲကြီးရက်တက်အောင်တစ်ဝါလုံးအပြည့်အဝဝိုင်းဝန်းလှုပ်ဆောင်ဖို့လိုတာသူတွေ့မြင်သွားပါတယ်လို့သမ္မတ Zelensky ကသူ့ရဲ့ညစဉ်မိန့်ခွန်းမှာထည့်ပြောသွားပါတယ်။နာမည်ကျော်ဗရစ်ရှားဆိုတော့ Adele ဟာ Las Vegas မြို့ Caesars Palace ကသူ့ရဲ့ဖျော်ဖြေပွဲတွေအတွက်ရက်တိုးလိုက်ပါတယ်။အကောင်းဆုံးတေးဆင်းတွေမှာထိတ်ဆုံးရောက်တဲ့ Hello တို့ Someone Like You တို့လိုမျိုးတခြင်းတွေနဲ့ကြော်ကြတဲ့ Adele ဟာ Weekend with Adele Adele နဲ့တရင်ဘက်ကုံများဆိုတဲ့ဖျော်ဖြေပွဲတွေကိုမလ25ရက်နေ့မှာအဆုံးသတ်ဖျော်ဖြေသွားတာပါ။ဒါမဲ့အဲ့နောက်မကြာခင်မှာပဲ See you soon မကြာခင်မှာပြန်ဆုံတွေ့ကြမယ်ဆိုပြီးသူ့ရဲ့ Instagram လူမှုကော်ရဲ့စာမျက်နှာမှာတင်ထားတာဖြစ်ပါတယ်။သူ့ရဲ့ Internet စာမျက်နှာမှာတော့ Adele ဟာဇွန်လ16ရက်နေ့ကနေပြီးတော့ November 4ရက်နေ့အထိWeekends with Adele ဖျော်ဖြေပွဲနောက်ထပ်34ပွဲဖျော်ဖြေသွားမယ်လို့ကြေညာထားပါတယ်။ Grammy ဆုရှင်အသက်34နှစ်အရွယ် Adele ဟာသူ့ရဲ့အတန်အားကောင်းကောင်းနဲ့တည်ဆိုရဲအချစ်အလွန်တခြင်းတွေနဲ့ကမ္ဘာပြည်သက်ရဲ့အားပေးမှုရထားတာပါ။ပြီးခဲ့တဲ့တစ်ခေါက်ကတော့သူ့ရဲ့ဖျော်ဖြေပွဲကိုနောက်ဆုံးအချိန်မှာကတ်ပြီးတော့ရွှေ့လိုက်လို့သူ့ကိုပြည်သက်တည်ဒေါသထွက်ခဲ့ပါတယ်။အဲ့ဒါဖြစ်ပြီးတော့တနှစ်နီးပါးကြာမှအခု Las Vegas မှာအပတ်စဉ်ဖျော်ဖြေမှုကို2022နှစ်ကုန်ပိုင်းမှာဆောက်လုပ်ကြပါသူရဲ့ပြည်သက်တင်တဲ့ပြဿနာဖြစ်တော့သူကအဖွဲသားတွေတော်တော်များများကိုဗစ်ဖြစ်နေလို့ဖျော်ပြေပွဲလုပ်ဖို့မဖြစ်နိုင်တော့ပါဘူးလို့ပြည်သက်တွေကိုဗီဒီယိုကနေတောင်းပန်ခဲ့ပါရဲ့။ဒါမဲ့ပွဲကျင်းပဖို့တည့်ရက်ပဲလိုတော့မှကတ်ပြောတာဖြစ်လို့တချို့ဆိုရင်သူ့ပွဲကိုလာကြည့်ဖို့ Las Vegas မြို့ကိုရောက်ရင်ရောက်မရောက်ရင်လည်းလမ်းတစ်ဝက်မှာထွက်လာပြီးသားဖြစ်နေခဲ့ပြီးတော့အဲ့ဒီမှာပြည်သက်ကစိတ်ဆိုးခဲ့တာဖြစ်ပါရဲ့။
မရေးတနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့တက်တန့်ရောင်သတင်းလောအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုခင်မောင်စိုးမင်းကတက်လှည့်ပြောပြပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုကန်တာကီပြည်နယ်လူဝစ်ဘေးမြို့လယ်ဗန်တစ်ခုမှာပြစ်ခတ်မှုဖြစ်ပွားပြီးလူ9ဦးသေဆုံးသွားတယ်လို့ပြည်နယ်ရဲတပ်ဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့နာရီပိုင်းဒီကနေ့ဒေသစံတော်ချိန်တနင်္လာမနေ့၈နာရီလောက်က Old National Bank ပြစ်ခတ်မှုအတွင်ရဲအယားရှိတဦးပါဝင်လူ6ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးဆေးရုံကိုပို့ခဲ့ရပါတယ်။တိုက်ခိုက်သူကိုတော့မမိသေးပါဘူးလို့ရဲက Twitter လူမှုကွန်ရက်စာမျက်နှာမှာအစာပိုင်းကရေးသားပြီးနောက်ပိုင်းမှာတော့တိုက်ခိုက်သူသေဆုံးသွားကြောင်းရေးသားထားပါတယ်။မြန်မာနိုင်ငံမှာနှစ်သက်ကူအတာတကြံကာလဆင်နွှဲနေကြချိန်မှာအမေရိကန်ပြည်ထောင်စုဟာနှစ်သက်ကူစုမုံနဲ့အတူမြန်မာလူထုနဲ့တသားတည်းရပ်တည်နေပါကြောင်းအမေရိကန်အစိုးရကိုစားဆူတောင်းမြစ်တာပို့တာပါတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကဆူတောင်းလွှာပေးပို့ထားပါတယ်။တကြံဆိုတာအစ်စ်တဖန်ဖန်တီးတဲ့အချိန်ဖြစ်ပြီးငြိမ်းချမ်းရေးသားယာဝါပြောမှုနဲ့စံတွေကိုပြန်လည်သုံးသပ်ကြည့်ဖို့အချိန်လည်းဖြစ်ပါတယ်လို့ဝန်ကြီးဘလင်ကင်ရဲ့ဆူတောင်းမှာဖော်ပြထားပါတယ်။ မြန်မာနိုင်ငံညီညာရေးနဲ့လွတ်မြောက်ရေးအတွက်ခရီးရန်ဘာသာဝင်တွေရဲ့နေတူးနေမြတ်ဖြစ်တဲ့ Easter တနင်္ဂနွေနေ့ကမြန်မာနိုင်ငံရှိ Roman Catholic ဂိုင်းချုပ်အကြီးအကဲယဟမတ်ချားဘိုကမေတ္တာရက်ခံလိုက်ပါတယ်ခင်ဗျာ
2023ခုနှစ်ဧပြီလ10ရက်တနင်္လာညရဲ့နောက်ဆုံးရသတင်းကြေညာကိုကိုခင်မောင်စိုးမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုစံကျော်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ L Santos နဲ့ John Dryden တို့ဖြစ်ပါတယ်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းပါဘေးပြရာဝေးကွာလို့လူရဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.